Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ18ရက်တောက်ကြာနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30.40နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီမနေ့အစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်ဒီမှာနန္နာချမ်းမှရှင်သတင်းတွေကိုမရင်ချင်းနိုင်တဲ့အတူခုမနေ့ကြီးညာပေးမှာပါအမေရိကန်ကိုအစမ်းဖက်ချိန်ချောက်မှုအန်ဒီရဲ့ကြားရောက်မှုမရှိပေမဲ့သတိဝရိယတော့ထားကြဖို့သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာလူ14ဦးကိုပြစ်တက်ခဲ့တဲ့ဇနီးမောင်နှံအတွက်လက်နက်တွေဝယ်ယူပေးခဲ့တဲ့တငယ်ချင်းကိုအာဏာပိုင်တွေကဖမ်းဆီးစစ်ဆေးနေပါပြီဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ပြောပြသွားမှာဖြစ်ပါတယ်ရှင
်ကောင်းပါပြီရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့ပတ်သက်တဲ့ဝေဖန်မှုပေါ် NLD ကဘယ်လိုတုံ့ပြန်ပါသလဲ
ကိုယ်နည်းနဲ့ကျွန်တော်တို့ကပတ်သက်တယ်လို့ဆွဆွဲရင်တော့အဲ့ဒီဆွဆွဲချက်ကတော့ကျွန်တော်တို့ကငြင်းရလိမ့်။ဒါကြောင့်လို့ဆိုတော့ကျွန်တော်တို့ရဲ့ယူရချက်ကတင်မှန်းပေးတာပါ။တင်မှန်းပေးတာဆိုတာကျွန်တော
် NLD ဘဟုတာဝန်ရှိသူတူဖြစ်တဲ့ဦးကိုနီပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်။ဒါပြင်ရှမ်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေ၊ကြောင်ထွက်ပြေးရတဲ့ဆစ်ရှောင်းတွေ၊နေရပြန်လို့မရတဲ့အခြေအနေအကြောင်းနဲ့88မျိုးဆက်ငင်းငင်းရင်းနဲ့ပွင့်လင်းလူအဖွဲ့စီရဲ့တီးတိမ်မြို့မှာကျင်းပတဲ့လူငယ်နီးနောဖလဲဝဲအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမနန္ဒာချန်နဲ့မအင်ဂျင်နိုင်တို့ကပြောပြပေးပါအောင်ရှင်
။နှစ်ကုန်အားလည်းရကာလရောက်တော့မဲ့ချိန်အမေရိကန်ပြည်ထောင်စုမှာအကြမ်းဖက်ထိတ်ချောက်ခံရမဲ့အန္တရာယ်မျိုးအမေရိကန်အာဏာပိုင်တွေခိုင်ခိုင်လုံလုံမတွေ့သေးဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပေမဲ့တိုင်းပြည်ကိုကာကွယ်ဖို့သတိဝရိယထားနေကြဖို့ကိုလည်းအမေရိကန်နိုင်ငံသားတွေအားလုံးကိုတိုက်တွန်းလိုက်ပါတယ်။IS အစွန်းရောက်အုပ်စုကိုထောက်ခံသူတွေရဲ့အကြမ်းဖက်တိုက်ခိုက်မှုနှစ်ခုဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာပြီးခဲ့တဲ့လကလူသေဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့နိုဝင်ဘာလကပြင်သစ်နိုင်ငံပဲရစ်မြို့မှာတိုက်ခိုက်မှုတွေကြုံခဲ့ရပြီးမှပဲအမေရိကန်လူထုရဲ့လုံခြုံရေးဟာအဓိကဦးစားပေးကိစ္စဖြစ်တဲ့အကြောင်းကြာတာပရင်းတွေကသမ္မတအိုဘားမားပြောကြားခဲ့တာပါအမျိုးသားလုံခြုံရေးအဖွဲ့နဲ့အချိန်တော်ကြာဆွေးနွေးပြီးနောက်အမိမြေကာကွယ်ရေးနဲ့တိုက်ခိုက်မှုတွေကိုတားဆီးဖို့အစိုးရတရက်လုံးရဲ့ကြိုးပမ်းအားထုတ်မှုတွေကိုအပြင်းပြင်းအလန့်လန့်လေးလာဆန်းစစ်ချက်အပေါ်မှာခြေခံပြီးအမေရိကန်ပြည်ထောင်စုမှာလက်တလောအကြမ်းဖက်တိုက်ခိုက်ခံရဖို့မရှိနိုင်တဲ့အကြောင်းကောက်ချက်ချနိုင်ခဲ့တာဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်။အမျိုးသားအကြမ်းဖက်မှုတံပြန်နှိမ်နှင်းရေးဌာနမှာအမေရိကန်လူထုကိုပြောကြားခဲ့တဲ့မိန့်ခွန်းအတွင်းသတိဝရိယထားကြဖို့ကိုလည်းသမ္မတအိုဘားမားကပြောဆိုခဲ့တာပါ။တနင်္လာနေ့ကပန်တဂွန်စစ်ဌာနချုပ်ကိုရှာရှာပါပါသွားရောက်စဉ်တွင်အမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့အနေနဲ့ IS ကိုဆန့်ကျင်တဲ့စစ်ပွဲမှာအောင်နိုင်လိမ့်မယ်လို့လည်းသူယုံကြည်ကြောင်းစစ်မြေပင်မှာစစ်သွေးကြွအုပ်စုတွေရှုံးနေနေပြီးသူတို့ရဲ့ခေါင်းဆောင်တွေဟာလည်းပုံစံအမြင်မရှိဘူးလို့သမ္မတအိုဘားမားကပြောကြားသွားခဲ့ပါတယ်
။ IS အစွန်းရောက်အဖွဲ့ချေမှုန်းရေးလုပ်ငန်းတွေတိုးမြင့်ဆောင်ရွက်ဖို့ကိစ္စ Iraq Card ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အတွက် American ကာကွယ်ရေးဝန်ကြီး Ash Carter ဟာ Iraq နိုင်ငံမြောက်ပိုင်းကိုကြာတာပတိနေ့ကရောက်ရှိသွားပါတယ်။ Iraq က Card ကိုပိုင်အုပ်ချုပ်ခွင့်ရဒေသဒုတိယဝန်ကြီးချုပ် Cubet Talabani ကအဘိလ်လေးစိတ်မှာဒီကနေ့မစ္စတာကာတာကိုလာရောက်ကြိုဆိုနှုတ်ဆက်ခဲ့ပါတယ်မစ္စတာကာတာအနေနဲ့ကတ်ဝင်ကြီးချုပ်မဆူဒ်ဘာဇာနီနဲ့လည်းနောက်ပိုင်းတွေ့ဆုံမှာဖြစ်တယ်လို့ဒေတာရင်းမှာတာဝန်ထမ်းဆောင်နေကြတဲ့အမေရိကန်တပ်ဖွဲ့တွေနဲ့လည်းတွေ့ဆုံအောင်မှာပါလက်တလောအရေးနိုင်တဲ့အခြေအနေရှိနေပေမဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာနယ်မြေအတော်များများကိုသိမ်းပိုက်ထားစေဖြစ်တဲ့ IS စစ်သွေးကြွတွေအပေါ်အမေရိကန်ဦးဆောင်တဲ့ထိုးစစ်ဆင်မှုတွေမှာ Iraq Card တပ်ဖွဲ့တွေဟာအရေးပါဆုံးမြေပြင်တပ်ဖွဲ့တွေထဲမှာပါဝင်နေတာပါ IS စစ်သွေးကြွချေမှုန်းရေးမှာ Card တပ်ဖွဲ့တွေဟာအများကြီးစွမ်းနိုင်ကြသူတွေဖြစ်တယ်လို့ Mr. Carter ကပြောပါတယ်ရှင်
ဆီးရီးယားနဲ့တူရကီနယ်စပ်မှာနိုဝင်ဘာလကရုရှားဘုံးကျဲချက်လျင်ဒစင်ပြစ်ချခံခဲ့ရပြီးတဲ့နောက်ပိုင်းတူရကီနဲ့ရုရှားကြားတင်းမာနေတဲ့ဆက်ဆံရေးတွေပြန်လည်တိုးတက်ဖို့အတွက်မျှော်လင့်ချက်တော့တိတ်မရှိဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။လက်ရှိတူရကီနိုင်ငံကိုအုပ်ချုပ်နေတဲ့ခေါင်းဆောင်မှုအောက်မှာနှစ်နိုင်ငံဆက်ဆံရေးတိုးတက်လာမယ့်အလားအလာခေါင်းတွေမမြင်မိဘူးလို့သမ္မတပူတင်ကကြာတာပတိနေ့မှာပြုလုပ်ခဲ့တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပေမဲ့လူသားချင်းစာနာထောက်ထားမှုတွေနဲ့ပတ်သက်တဲ့အပိုင်းမှာတော့အလားအလာခေါင်းတွေရှိနေတယ်လို့ပြောဆိုခဲ့ပါတယ်။လူသားချင်းစာနာမှုအစင်းဆိုတာဘာကိုဆိုလိုချင်တာလဲဆိုတာကိုတော့မစ္စတာပူတင်ကတိတိကျကျမပြောခဲ့ပါဘူး။တချိန်တည်းမှာပဲ2016သမ္မတရွေးကောက်ပွဲမှာသမ္မတလောင်းတဦးအဖြစ်ရှင်ပြိုင်နိုင်ဖို့ကြိုးပမ်းနေတဲ့ Republican Party ကိုယ်စားလှယ်လောင်းတွေထဲမှာထိတ်ဆုံးကပြေးနေတဲ့ American အင်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းရှင်သ တန်းကြွယ်တထေးကြီးဒေါ်နယ်ထရန့်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကထူးချွန်ပြောင်းမောက်သူသူမတူအောင်အရေးချင်းတွေနဲ့ပြည်စုံသူအဖြစ်ဒီသတင်းစာရှင်းလင်းပွဲမှာပဲချီးကျူးပြောဆိုသွားခဲ့ပါတယ်ရုရှားနဲ့အမေရိကန်ဆက်ဆံရေးတွေပုံမကောင်းမလောက်ကြိုးပမ်းမှုမစ္စတာထရန့်ရဲ့တိုက်တွန်းချက်ကိုလည်းမစ္စတာပူတင်ကကြိုးဆိုကြောင်းပြောကြားသွားခဲ့ပါတယ်
ဆီးရီးယားအစိုးရနဲ့အတိုက်ခံအုပ်စုတွေကြားကုလသမဂ္ဂကဂျားဝင်ညှိနှိုင်းပေးမဲ့တွဲဆုံဆွေးနွေးပွဲအစီအစဉ်မတိုင်ခင်သတင်းပတ်တွေအလို့ကမ္ဘာအင်အားကြီးနိုင်ငံတွေဟာဆီးရီးယားနိုင်ငံရဲ့အသွင်ကူးပြောင်းရေးအဆိုပြုချက်အတွက်ဒီကနေ့နယူးယောက်မြို့မှာတတိယအကြိမ်မြောက်ဆွေးနွေးကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲအတွက်ဖိတ်ကြားခံရတဲ့နိုင်ငံတွေထဲမှာဆီးရီးယားသမ္မတဘက်ရှာ-အယ်-အဆတ်ရဲ့မဟာမိတ်တွေဖြစ်တဲ့ရုရှားအီရန်အပါအဝင်အရင်ဗီယက်နာမ်မှာပြုလုပ်တဲ့တွဲဆုံပွဲတွေမှာပါဝင်ခဲ့တဲ့နိုင်ငံတွေပဲဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါရယ်ဒီဆွေးနွေးပွဲမှာကုလသမဂ္ဂလုံခြုံရေးကောင်စီကအတည်ပြုမဲ့ဆုံးဖြတ်ချက်တစ်ခုကိုအဆိုပြုတင်သွင်းနိုင်ဖို့ ISSG စီးရီးယားအရေးထောက်ခံတဲ့နိုင်ငံတကာအဖွဲ့လို့ခေါ်တဲ့အဖွဲ့အစည်းကမျှော်လင့်ထားတာပါဒီတော့တွင်မှာပဲအနောက်နိုင်ငံတွေကကူညီထောက်ပံ့ထားတဲ့ထိတ်တန်းစီးရီးယားအတိုက်ခံအဖွဲ့တစ်ဖွဲ့ကလည်းရုရှားဆိုရဘက်ကပေးတဲ့အကူအညီကိုသူတို့လက်ခံနေဆိုတာမဟုတ်မှန်ကြောင်းညှင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံဟာ IS Islamic ဆွေးရောက်စစ်သွေးကြွတွေကိုစန့်ကျင်တိုက်ခိုက်ဖို့ဆီးရီးယားအစိုးရတပ်ဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာပြီးတဲ့နောက်အခုလိုသဘုံအဖွဲ့ကပြောဆိုလိုက်တာပါ။ Free Syrian တပ်ဖွဲ့တွေနဲ့မဟာမိတ်ဖြစ်တဲ့သဘုံညွန်ပေါင်းအဖွဲ့ကအနောက်နိုင်ငံကသတင်းဌာနတွေကိုပြောကြားရမှာသူတို့အနေနဲ့လေကြောင်းစစ်ဆင်ရေးကပဲဖြစ်ဖြစ်အခြားစီးရေးဆိုင်ရာအကူအညီတွေပဲဖြစ်ဖြစ်သူတို့အနေနဲ့ရုရှားစီကနေတိုက်ရိုက်လက်ခံခြင်းမရှိဘူးလို့ဆိုပါတယ်ရှင
် UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်ဆင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေတောက်ကြနေမနေ့ခင်သတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်လွန်ခဲ့တဲ့သတင်းနှစ်ပတ်ကကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့အစိုးရရုံးတစ်ခုမှာလူ14ဦးကိုပြစ်ဒဏ်ခဲ့တဲ့ဇနီးမောင်နှံကိုတနက်တွေရှာပေးခဲ့တဲ့အိမ်ကြီးချင်းမိတ်ဆွေဖြစ်သူကိုဖမ်းဆီးလိုက်တဲ့အကြောင်းအာဏာပိုင်တွေကပြောဆိုပါတယ်။ Enrique Marquez ကိုတရားဝင်ဆွဲချက်တော့မတင်ရသေးဘူးလို့အမေရိကန်သတင်းစာကြီးနှစ်ဆောင်ဖြစ်တဲ့ Los Angeles Times နဲ့ Washington Post ကိုပြည်내နဲ့ဗဟုအစိုးရတာဝန်ရှိသူတွေကပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူ့ပေါ်တင်မဲ့ဆွဲချက်တွေထဲမှာတော့လက်နက်တွေဝယ်ယူရမှာမှန်မှန်မကန်ပြောဆိုခဲ့တာတွေပါကောင်းပါနိုင်ပါတယ်။တိုက်ခိုက်မှုကျူးလွန်ခဲ့သူ Said Farooq နဲ့ Pakistan Boy ဇနီးတဲ့တဖင်မာလစ်တို့ဟာအကြံပတ်တိုက်ခိုက်ဖို့စီစဉ်နေတယ်ဆိုတာကိုသိလျက်နဲ့မာကွတ်စ်ဟာတနက်တွေကိုဝယ်ပေးခဲ့တယ်ဆိုရင်တော့ထောင်နဲ့တသက်တကြုံအထိအပြစ်ပေးခံရနိုင်ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့ကျူးဘားနိုင်ငံတို့ကြားတန်တမန်ဆက်ဆံရေးပြန်လည်ထူထောင်ခဲ့တဲ့တစ်နှစ်ပြည့်အထိမ်းအမှတ်အဖြစ်နှစ်နိုင်ငံပုံမှန်ခီးစဉ်လေးချောင်းပြည့်စွဲဖို့သဘောတူညီမှုရခဲ့ကြပါတယ်။နှစ်နိုင်ငံကြားပုံမှန်အပြည့်အဝဆက်ဆံရေးအတွက်တော့အချိန်တွေကြာမြင့်အောင်မှဖြစ်တယ်လို့အမေရိကန်သမ္မတအိုဘားမားကပြောပါတယ်။ဒါပေမဲ့ကျူးဘားနိုင်ငံတဲကအမေရိကန်တွေတွားရောက်လဲပတ်တာနဲ့ကျူးဘားပြည်သူတွေနဲ့ဆက်ဆံတာတွေဟာလွန်ခဲ့တဲ့နှစ်ပေါင်း90ကျော်ထက်ကစာရင်ပိုပြီးတိုးလာတယ်လို့သမရကပြောပါရယ်ခီးတဲ့လေချောင်းပြည့်စွဲဖို့လွန်ခဲ့တဲ့လပေါင်းများစွာကတည်းကနှစ်နိုင်ငံကိုယ်စားလှယ်တွေဆွေးနွေးခဲ့ကြတာဖြစ်ပြီးဝါရှင်တန်မြို့တော်မှာနောက်ဆုံးအပြည့်အသက်ဆွေးနွေးဖို့တနင်္လာနေ့ကတည်းကကိုယ်စားလှယ်တွေတွေ့ဆုံခဲ့ကြတာဖြစ်ပါရယ်ရှင
်ထိုင်ဝမ်ကိုဒေါ်လာ 1.83 ဘီလီယံတန်ဖိုးရှိတဲ့လက်နက်တွေရောင်းချသွားမဲ့အစီအစဉ်ကိုအမေရိကန်အိုဘားမားအစိုးရကဗုဒ္ဓဟူးနေ့မှာကြေညာခဲ့တဲ့အတွက်လက်နက်ထုတ်လုပ်တဲ့ကုမ္ပဏီတွေကိုတန်းခတ်အရေးယူမှုတွေနဲ့တုံ့ပြန်သွားမယ်လို့ချိန်ချောက်ထားတဲ့တရုတ်နိုင်ငံကတရားဝင်ကန့်ကွက်မှုတွေထွက်ပေါ်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဘေကျင်းမှာရှိတဲ့အမေရိကန်ရဲ့ဒုတိယအဆင့်မြင့်ဆုံးတနမန်ဖြစ်တဲ့အမေရိကန်တန်ယုံယာယီတာဝန်ခံဂျေးလီကိုတရုတ်ဒုနိုင်ငံသားရေးဝန်ကြီးဇန်စီကောင်းကဆင့်ခေါ်တတိပေးခဲ့ပါတယ်။ထိုင်ဝမ်ကိုလက်နက်ရောင်းချမှုမှာပါဝင်ကြတဲ့ကုမ္ပဏီတွေပေါ်အရေးယူတန်းခတ်မှုတွေချမှတ်ဖို့အပါအဝင်လိုအပ်တဲ့လိုအပ်သလိုဆောင်ရွက်သွားမယ်အကြောင်းကိုဒုနိုင်ငံသားရေးဝန်ကြီးကပြောဆိုကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Free Grade စစ်သင်္ဘော၂ဆင့်တင်ကားဖြတ်မစ်ဆိုင်ဒုံကုန်းရည်နှစ်သွဲသွားတိုက်ခတ်ရေးတန်ကြပ်ကကားတွေနဲ့မြေပြင်ကဝင်းဟင်ပြစ်စတင်ကဒုံးကြီးတွေရောင်းချမဲ့အစီအစဉ်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလွှတ်တော်ဗုဒ္ဓဟူးနေ့ကတရားဝင်အကြောင်းကြားခဲ့ပါတယ်။
မြောက်ကိုရီးယားနိုင်ငံကအကြီးဆုံးနိုင်ငံရေးအကျဉ်းစခန်းမှာအကျဉ်းသားဥယျာဉ်ပိုးပြီးတိုးလာနေတယ်လို့လူခွင့်ရေးအဖွဲ့ကြီးနှစ်ဖွဲ့ကဒီတပင်ပတ်ထဲမှာပူးတွဲအစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။ Washington အခြေစိုက်မြောက်ကိုရီးယားလူခွင့်ရေးကော်မတီနဲ့All Source Analysis Call ကောင်းကင်ဓာတ်ပုံစမ်းစစ်ရေးအဖွဲ့တို့ပူးတွဲပြီးမြောက်ကိုရီးယားအကျဉ်းစခန်းနံပါတ်16ရဲ့ပုံရိပ်စမ်းစစ်ချက်ဆိုတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမှနန္ဒာချန်နယ်မှအင်ဂျင်နိုင်တို့ကြီးညာပေးခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်။အရင်ဦးဆုံးအနေနဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ခရိုနီစီးပွားလုပ်ငန်းရှင်တွေနဲ့ပတ်သက်တဲ့ဝေဖန်မှုပေါ် NLD ဘက်ကတုံ့ပြန်ထားတဲ့အကြောင်းကိုတင်ပြပေးပါမယ်။ခရိုနီစီးပွားလုပ်ငန်းရှင်တွေဘက်ကနိုင်ငံအကျိုးအတွက်ကူညီပေးမှုတွေကိုကြိုဆိုရမှာဖြစ်တယ်လို့ဒီခရိုနီတွေကိုတာဝန်ခံမှုတာဝန်ယူမှုအပြည့်ရှိတဲ့လုပ်ငန်းရှင်တွေဖြစ်အောင်ဝိုင်းဝန်းပံ့ပိုးကြဖို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဗဟိုတာဝန်ရှိသူတူကပန်ကြားလိုက်ပါတယ်။မိုင်အင်ဂျင်နိုင်ကအကြောင်းစုံကိုတင်ပြပေးပါမယ်ရှင်
။ NLD လွှတ်တော်ကိုယ်စားလှယ်တွေအတွက်စွမ်းရည်မြင့်တင်တင်နန်းကိုနေပြည်တော်ကဥတီစားရဲ့ထူးကုမ္ပဏီအုပ်စုပိုင်းဒက္ခိဏတီရိခရိုင်ဟိုတယ်စုံနေမြေကရွှေဆန်အိမ်ဟိုတယ်မှာဒီဇင်ဘာလ16ရက်နေ့ကနေ18ရက်နေ့အထိ3ရက်တာကျင်းပခဲ့တဲ့အတွက်ဝေဖန်မှုတွေရှိခဲ့ပါတယ်။အဲ့ဒီမှာ NLD လွှတ်တော်ကိုယ်စားလှယ်ပေါင်း200ကျော်တင်နန်းပို့ချဖို့အတွက်စီစဉ်ခဲ့တဲ့ NLD ဗဟိုတာဝန်ရှိသူတအုပ်ဖြစ်တဲ့ကိုမျိုးရနောင်သိန်းက VOE ကိုအခုလိုပြောပါဗျာ။
အလုံးပြကြတဲ့အချိန်မှာနိုင်ငံပါတီတစ်ခုအနေနဲ့နိုင်ငံကအကူအညီတွေရုပ်လို့မြောက်ဆောင်ပေးပါမယ်။ဒီကျွန်တော်တို့လို့ဆွေးနွေးတဲ့အခါမှာအချိန်အကန့်အသတ်ရှိပါမယ်။ဖေဖော်ဝါရီလတုန်းကတော့မစကြပါဘူး။ဒါနဲ့အလုံးပြဖို့အတွက်တနန်းဆရာတွေအလုံးဝပြီးတော့ဆွေးနွေးကြပါမယ်။ပြီးတော့တနန်းကမနက်၈နာရီညနေ၆နာရီအထိဆိုတော့အရှမ်းများပါလေ။အကြောင်းအရာလည်းအရှမ်းများပါလေ။အစင်တီတဲ့တနေ့ကိုဆွေးနွေးတဲ့အခါမှာနေပြီးတော့မအချက်မှပြီးကနေတော့တော်များများကနကိုစရတွေပြဖို့ဆွေးနွေးတယ်။ဘာကြောင့်လဲဆိုတော့နေပြီးတော့ပို့အဆင်ပြေပါလေ။နေပြီးတော့မှလည်းပဲလုံးမရကဆက်နေနေရဆိုတော့ဆေးဆိုင်ဟိုတယ်ရှိနေတော့နော်ဒီဟိုတယ်ဝိုင်ရှင်လေးကလည်းအခုဒီလိုမျိုးဆိုတော့ကျွန်တော်တအားအဆင်ပြေပါတယ်နောက်တစ်ခုကဒီဟိုတယ်မှာတည်းနေဆိုတော့ကျွန်တော်တို့အထက်နေထဲမှာရေဘူးကလေဘောမချက်ဆော့လို့ပြောပါဘူးအစားတောက်ဆိုလို့ရှိရင်လည်းတမန်အစားတောက်ပဲကျွန်တော်ပြောပြပါတယ်ဒီဟိုတယ်ဝိုင်ရှင်လေးနေနဲ့ဒီပေးချင်တဲ့ဆိုတော့မှာကျန်ရှင်းကြပါကျွန်တော်တို့ကိုယ်တိုင်ကတော့ restory ဟိုတယ်တူပဲမရှိပါဘူးညအိတ်လူရအောင်ပဲကြာရပါပြီဆိုပြီးကျွန်တော်တို့ကြောထားပါတယ်ဆိုတော့ဟိုတယ်လိုမြင်ပါလေညအိတ်ဖို့အတွက်တနေရာလိုမြင်ပြင်ပေါ်ပါလိမ့်မယ်ကိုယ်တိုင်ဒီအတွက်ထိုင်ရောက်အစဉ်ကြီးတဲ့ညစံတနေရာကျွန်တော်ဆွေးနွေးတာပါ
အခုလို NLD ရဲ့ပထမဆုံးအကြိမ်ကျင်းပတဲ့စွမ်းရည်မြင့်တင်ရေးတင်နန်းကိုမန္တလေးတိုင်းကချင်နဲ့ရှမ်းပြည်နယ်အပါအဝင်နေပြည်တော်ဒေသတွေကအနိုင်ရလွတ်တော်ကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်လွတ်တော်မှာဥပဒေပြုပြဋ္ဌာန်းရမယ့်အကြောင်းအရာတွေနဲ့ပတ်သက်လို့အနိုင်ရလွတ်တော်ကိုယ်စားလှယ်တွေကိုတင်နန်းပို့ချတာသာဖြစ်ပြီး NLD အနေနဲ့ခရိုနီစီးပွားရေးသမားတွေနဲ့ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်တွေဟာမှန်ကန်မှုမရှိဘူးလို့တင်နန်းကိုဥဆောင်ပို့ချသူတဦးဖြစ်တဲ့တရားလွတ်တော်ရှေ့နေကြီးဦးကိုနီကပြောပါတယ
်ခရိုနီနဲ့ကျွန်တော်တို့ကပတ်သက်တယ်လို့ဆွဆွဲရင်တော့အဲ့ဒီဆွဆွဲချက်ကိုတော့ကျွန်တော်တို့ကငင်းရလိမ့်ဘာကြောင့်လို့ဆိုတော့ကျွန်တော်တို့ရဲ့ယူရချက်ကတင်နန်းပေးတာပါတင်နန်းပေးတာဆိုတာကျွန်တော်တို့အရေးခံရတဲ့တော်တော်အမှတ်တွေတိုင်းပြည်အကျိုးကိုချစ်ရရရဆောင်ရွက်နိုင်အောင်ကျွန်တော်တို့တင်နန်းပေးတာပါအဲ့တော့တင်နန်းပေးတယ်ဆိုတော့အနေနဲ့အရရကလွတ်တော်အမှတ်တွေကိုကျွန်တော်တို့ကခေါ်ပြီးတော့စုစည်းရတယ်နေရာထိုင်ခင်းစီစဉ်ပေးရတယ်တင်နန်းပေးဖို့အတွက်တင်နန်းခန့်မှန်းလို့ဟာမျိုးကျွန်တော်တို့ကလိုအပ်တယ်အဲ့တော့ကျွန်တော်တို့မြို့သားဒီမိုကရေစီအဖွဲ့ချုပ်မှာအဲ့ဒီ facility အဲ့ဒီအခြေအနေတွေပေးနိုင်တဲ့အနေအထားမရှိဘူးဒါလူတိုင်းသိပါတယ်တော့ကျွန်တော်တို့ပါတီကအမတမဆင်းရပါတယ်ကျွန်တော်တို့ရုံးခန်းလေးကလည်းကျင်းကျင်းလေးပါအဲ့တော့ဒီလိုတနိုင်ငံလုံးအတိုင်းအတာနဲ့အရေးကြီးတဲ့လုပ်ငန်းဆောင်တာတွေကိုလုပ်ဖို့လိုအပ်တဲ့အခါကျတော့ကျွန်တော်တို့အဆင်ပြေတဲ့နေရာမှာလုပ်ရတာပါပဲ
NLD အနေနဲ့ခရိုနီတွေနဲ့ပတ်သက်တဲ့တိကျ view ဟာမူဝါဒတွေကိုချမှတ်ပြီးဆောင်ရွက်တင်တယ်လို့မြမနိုင်ငံရေးသုံးသက်သူတချို့ကထောက်ပြခဲ့ကြပါတယ် NLD ဘက်ကတော့ခရိုနီလုပ်ငန်းရှင်တွေနဲ့ပတ်သက်လို့သူတို့ရဲ့သဘောထားကိုကိုမျိုးရန်အောင်သိန်းကအခုလိုရှင်းပြပါဗျာ
ကျွန်တော်တို့နိုင်ငံအနာဂတ်ဒီဆောက်ရည်အတွက်ကိုလုပ်ငန်းရှင်များလိုတာပဲဒီ community ကိုတာဝန်ရှိမှုတောင်းဆမှုရှိတဲ့တော့လုပ်ငန်းရှင်တွေအဖြစ်နဲ့ကြောင်းရလို့ရတောင်းလဲရမှာပဲကြောင်းရမယ်ဆိုရင်နိုင်ငံသားမှာရောက်နေတဲ့နိုင်ငံသားမှာရောက်နေတဲ့ပြဿနာတွေကိုမာဒီတဲ့ပြန်ဆင်းလာအောင်လို့ကျွန်တော်ဆိုတာဒီကကြာအောင်ပါပဲမာဒီတဲ့မှာဒီပြဿနာတွေဆင်းနေတဲ့ဆိုလို့ရှိရင်ဒီပြဿနာတွေအကျိုးရှိတာပဲအဲ့တော့တစ်ခါလေတောင်းရှင်အားလုံးအမြော်မြင်ရှိရှိနဲ့ဆင်းရဖို့လိုတယ်လို့ကျွန်တော်ပြောနေတယ်ဒီကျွန်တော်အမားဒီကျူးခဲ့တယ်ဆိုတော့မှနိုင်ငံနိုင်ငံကိုရှောက်မယ်ဆိုရင်ကျူးစွကြအောင်ပါပဲတော့အဲ့တော့ကျွန်တော်တို့အစိုးရကျွန်တော်ကလေးရှင်ရေတော့ဒီမာတီစီဝိုင်းဖုန်ပြဖို့အတွက်ဒီကကျွန်တော်တို့ဆိုင်အများများပြီးစီဝိုင်းလုပ်ငန်းရှင်တွေလက်ရှိစီဝိုင်းလုပ်ငန်းရှင်တွေအများစုဒီ Chrony စစ်ခဲ့ကြတာကြီးတယ်။နောက်ကနေထိကြတယ်ကိုလေးဆက်ကြည့်စေ။နောက်အဲ့တော့ကျွန်တော်အစိုးရလက်ထက်မှာ coding ကိုဖြစ်ပြီးတာပဲ။ပြီးတော့ကျွန်တော်အစိုးရလက်ထက်မှာလုပ်တဲ့အားလုံးဒီပုံလေးနဲ့တာမှုနဲ့တောင်းထားမှုရှိဖို့လုပ်ရမယ်။နောက်ဒီအရေးအကြီးကြီးတယ်။ဒီလုပ်ငန်းရှင်တွေနောက် chrony အဲ့ဒီတင်ကြောင်းကမယ်လုပ်ငန်းရှင်တွေဟာတာဝန်ယူမှုတောင်းထားမှုအပြည့်နဲ့ဒီမှာနိုင်ငံအကျိုးရှိအောင်ကျွန်တော်လုပ်ပေးဖို့အတွက်ကဒါကျွန်တော်တို့အားလုံးမှာတောင်းဝန်ရှိပါတယ်။
NLD ဥက္ကဋ္ဌတောင်းဆန်းစုကြည်ကတော့သူဥဆောင်မဲ့အစိုးရတဲ့လက်ထက်မှာတိုင်းပြည်ထူထောင်ရေးအတွက်အားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့အမျိုးသားပြည်လည်တည်မြဲရေးကိုလည်းအလေးထားမှာဖြစ်တယ်လို့အစင်တစိုက်ပြောဆိုထားတာပါရှင
်။မအင်ဂျင်နာရဲ့တင်ပြချက်ဖြစ်ပါတယ်။ခုဆက်လက်ပြီးတော့ရှမ်းပြည်နယ်ကစစ်ပြေးဒုက္ခသည်တွေရဲ့အခက်အခဲနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းသတင်းဆောင်ပါကိုတင်ပြပေးပါမယ်။အပြစ်ခတ်ရဆရေးစာချုပ် NCA လက်မှတ်မထိုးရသေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့ဆိုရစစ်တပ်ကြားရှမ်းပြည်နယ်အလဲပိုင်းတွင်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စစ်ရှောင်ဒုက္ခသည်တွေမိမိတို့နေရကိုပြန်ကြရမှာမြန်မာဆိုရစစ်တပ်ကပြန်လာခွင့်မပေးဘဲမောင်းထုတ်ခဲ့တာကြောင့်ဒုက္ခသည်ပေါင်းရာနဲ့ချီနေစရာမရှိဖြစ်နေရပါတယ်။တချိန်တည်းမှာပဲတအောင်တက်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့တိုက်ပွဲတွေထပ်ဖြစ်လို့ဒုက္ခသည်တွေလည်းတိုးလာနေပါတယ်။အကြောင်းဆုံးကတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကတင်ပြထားပါတယ်ရှင
်။လက်တလောဖြစ်ပွားခဲ့တဲ့မြန်မာစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်တို့ရဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်အလဲပိုင်းမိုင်းရှူးဒေသဖက်ကထောင်နဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေဟာဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတာပါ။အခြေအနေတွေကတည်ငြိမ်စွာပြူလာတဲ့အတွက်ပြီးခဲ့တဲ့ရက်တွေအတွင်းနေရပြန်မှုကြိုးစားတဲ့ဟိုက်ပါရွာကဒုက္ခသည်တွေကိုမြန်မာစစ်တပ်ကပြန်ပြီးမောင်းထုတ်ခဲ့တယ်လို့ရှမ်းလူအခွင့်ရေးမှန်းနိုင်ကပြောခွင့်ရသူယင်းဟန်ဖာက VOA ကိုခုလိုပြောပါတယ
်။ခုနောက်ဆုံးအခြေအနေကပြီးခဲ့တဲ့နေရတွေတော့သူတို့ပြန်ကြတယ်မလား။ပြန်ကြတော့အဲ့ဒီမှာစစ်သားတွေကဘာလို့ပြန်လာလဲဆိုပြီးပြန်ပြီးမောင်းထုတ်ခဲ့လေသူတို့အကြောခု one high ရနေကြွားလိုက်တဲ့လူတွေကိုကျမတို့ one ကောက်လို့ခေါ်တဲ့ wing ကောက်လို့ခေါ်တဲ့နေရာဟာမတို့နေရာပြန်ချရပေးတယ်ယာယီပေါ့နော်။ဒါလို့ဆိုအဲ့ပြန်လာတဲ့ခုနကျမပြောနေရာ one kung min လို့ခေါ်တဲ့ kung min အဲ့ဒါတို့ကျမတို့အဲ့မှာရှိတဲ့ကြာ computer ရာတစ်တံပြီးတော့နေရာချတာပေးတယ်လို့ပြောတယ်။
ဒီလိုပြန်ခွင့်မရတဲ့ဒုက္ခသည်တွေကိုအင်ချီ330နဲ့လူဦးရေ900ကျော်အတွက်မိုင်းရှူနာက1ကုန်းယင်ဆိုတဲ့နေရာမှာဒုက္ခသည်စခန်းတစ်ခုဖန်တီးနေရာချထားပေးနေရာမှာဆောက်လုပ်ရေးပစ္စည်းတွေအရေးတကြီးလိုအပ်နေတယ်လို့ယင်းဟန်ဖာကဆိုပါတယ်။ဒီဒုက္ခသည်တွေကိုရှမ်းဒုက္ခသည်စခန်းမှာရှိတဲ့ကော်မတီဝင်တွေကဝိုင်းဝန်းပြီးတော့ကူညီပေးနေကြတာပါ။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့တိုက်ပွဲတွေဖြစ်လို့အခြေအနေတွေမတည်ငြိမ်သေးခင်မှာပဲရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA နဲ့ TNLA လို့ခေါ်တဲ့တအောင်တပ်ဖွဲ့ဝင်တချို့တို့ကြောင်မဲမျိုးညောင်ပန်လာကြည်ရွာအနီးမှာဒီဇင်ဘာလ18ရက်ကြာရာပြည်နယ်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲကြောင့်ဒုက္ခသည်ပေါင်း150နီးပါးထပ်တိုးလာတယ်လို့ယင်ဟန်ဖာကပြောပါတယ်။ဒီဒုက္ခသည်တွေကိုတော့ရှမ်းစာပေနဲ့ယဉ်ကျေးမှုကော်မတီကလက်ခံစောင့်ရှောက်ထားပေမဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာလိုအပ်နေတဲ့အတွက်အကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ဆိုပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာတတိယနေရာအများဆုံးအနိုင်ရခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့ SSPP တပ်နဲ့အစိုးရတပ်တို့ရဲ့တိုက်ပွဲတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်ပါတီအနေနဲ့လှုပ်ကင်ပေးနေတဲ့အပေါ်အထွေထွေအတွင်းရေးမှူးဆိုင်းညွန့်လွင်က VOA ကိုအခုလိုပြောပါရစေ။
ကျွန်တော်တို့ကတာဝန်ပေးရတာကဥပမာ SSPP နဲ့အစိုးရတပ်နဲ့ဖြစ်တဲ့ပွဲတွေပေါ့။မိုင်းရှူးလို့ဒီဒီလို့မှာတော့သူသက်ဆိုင်ရာမြင့်နေတာကော်မတီကလုပ်ပါလေအခုတည်းကလည်းလုပ်နေတော့ပါလေတခါအတတ်နိုင်ဆုံးအကူအညီပေးဖို့လောက်ပဲကျွန်တော်တို့ညှိကြတာရှိပါတယ်ကျွန်တော် SNL နေနေတော့ငွေကြေးဆိုင်ထုတ်ပြီးတော့လုပ်ပေးတာတော့မရှိပါဘူးလူတန်းလာတဲ့ငွေတွေကိုငပစ္စည်းတွေကိုဒုက္ခသည်တွေရဲ့လက်ထဲကိုညံ့ညံ့နဲ့စဉ်စဉ်ညံ့ညံ့ရအောင်ကျွန်တော်တို့လုပ်ပေးပါတယ်တော့ဆက်လုပ်ခဲ့ပါတယ်ဒီ CD နဲ့မိရှိမှဆို
ရှမ်းဒုက္ခသည်တွေအတွက်ကျမ်းမာရေးဆောင်ရှောက်မှုတွေကိုတော့အဖွဲ့အစည်းလိုက်လာပြီးတော့ကူညီဆောင်ရှောက်ပေးတာမျိုးမရှိပေမဲ့လို့တူးချင်းစီအလိုက်အုပ်စုလိုက်လာကူညီတဲ့သူတွေတော့ရှိတယ်လို့ဆိုင်ညွန့်လွင်ကပြောပါတယ
်တချို့နေရာကပိုးနေတယ်တချို့နေရာကလိုနေတယ်အဲ့လိုမျိုးလည်းရှိတယ်လိုကျစ်စစ်လို့ကတော်တော်လေးအခက်အခဲရှိတယ်ဟာလို့ဒီလိုအဲ့လိုမျိုးစားရပေါက်ကြပေါ့အဆောင်တွေလာလျာရှိတယ်မီးတော့ပါရီလိုလေဆိုဒီအဆောင်နဲ့ရောက်ပြီဆိုတော့ကမီးတယ်ရဲ့ဆောင်းတော့နောက်အခင်းပေါ့အဲ့ဒါလေးပေါ့လာရပါတယ်ဆရာဝန်တွေပဲတချို့နေရာကျတော့ဆရာဝန်မရှိဘူးဆိုရာကြီးပဲနေရတယ
်ဒုက္ခသည်တွေရေးလှူရှာနေတဲ့ရှမ်းလူအခွင့်ရမနိုင်အနေနဲ့ကတော့ဒုက္ခသည်အရေးအတွက်အတိကျရအောင်ပြုစုနေတယ်လို့လူအခွင့်ရချိုးဖောက်မှုတွေရှိမရှိဆိုတာကိုလည်းစုံစမ်းနေပြီးဘလို့အကူအညီတွေလိုအပ်နေတယ်လဲဆိုတာကိုမှတ်တမ်းပြုစုနေပါတယ်
နန်းလောင်ရဲ့စူးစီးတင်ပြချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခုဆက်လက်ပြီးတော့88မျိုးဆက်ငင်းချင်းရင်နဲ့ပွင့်လင်းလူဖွဲ့စည်းရဲ့တီးရင်မြို့မှာကျင်းပတဲ့လူငယ်နီနောဖလေဘွဲအကြောင်းသတင်းဆောင်ပါကိုတင်ပြပေးပါမယ် အနာဂတ်မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်နဲ့ဒန်းလူညီမျှတဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိစ္စမှာလူငယ်တွေရဲ့စိတ်အားထက်သန်မှုကအဓိကကြကြောင်း88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းကတီးတိမ်မြို့မှာကျင်းပတဲ့လူငယ်ညောဖလှယ်ပွဲမှာတိုက်တွန်းသွားပါတယ်။ဖွံ့ဖြိုးမှုနောက်ကျနေတဲ့ချင်းပြည်နယ်မှာခေတ်မီပညာရေးမြစ်တင်လှုပ်ဆောင်ပေးဖို့ဒေသခံချင်းတိုင်းရင်းသားလူငယ်တွေကတောင်းဆိုကြတယ်လို့ဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပါမယ်ရှင
်။ချင်းပြည်နယ်ကလူငယ်တွေမှာဘယ်လိုလိုအပ်ချက်တွေရှိမလဲ။ဘာတွေလှုပ်ဆောင်ပေးနိုင်မလဲဆိုတဲ့ရည်ရွယ်ချက်နဲ့အာယုံဦး NGO အဖွဲ့နဲ့တီးတိမ်လူငယ်မိတ္တဟာယအဖွဲ့တို့ပူးပေါင်းပြီး Regional Youth Forum ဆိုတဲ့လူငယ်နှီးနှောဖလှယ်ပွဲကိုချင်းပြည်နယ်တီးတိမ်မြို့မှာဒီဇင်ဘာလ15ကနေ19ရက်နေ့ထိ3ရက်တာကျင်းပခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲအတွင်းအရက်ဖက်လူအဖွဲ့အစည်း CSO တွေရဲ့အခမ်းကဏ္ဍနဲ့ချင်းတိုင်းသားလူငယ်တွေအတွက်ဘာတွေလှုပ်ပေးနိုင်မလဲဆိုတဲ့အကြောင်းတွေကိုဆွေးနွေးကြပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်နဲ့ Federal ပြည်ထောင်စုကိစ္စမှာလူငယ်တွေအခမ်းအနားအရေးကြီးတယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကခေါင်းဆောင်ဦးမင်းကိုနိုင်ကတိုက်တွန်းကြောင်းဒီပွဲကိုအတူလိုက်ပါသွားတဲ့88မျိုးဆက်အဖွဲ့ကစမ်းချောင်းဦးကိုကိုကြီးကပြောပါတယ
်အဓိကတော့ဗျာကျွန်တော်နိုင်ငံရဲ့နောက်ဖြစ်ပေါ်လာတဲ့ဒီမိုကရေစီ Federal ပြည်ထောင်စုအနေအထားတွေအဲ့ဒီအနေအထားတွေမှာလူငယ်တွေအတွက်ဘာတွေပြင်ထားတင်တယ်ဘာတွေလုပ်ထားတင်တယ်ဆိုတဲ့ဟာကိုဒီကထားဆွေးနေတာပဲပေါ့နော်။အော်ဒီညီငယ်မှာကျွန်တော်တို့လူကြပြီးတော့ပြည်သူတွေအားလုံးရဲ့အစာပါဝင်မှုပေါ့နော်။နောက်ထပ်လာမယ့်လူငယ်တွေကညီငယ်တွေဘယ်လောက်ကောင်းကြတယ်လဲပေါ့နော်။ဒီညီငယ်လူချင်းတွေဆိုတဲ့အတန်တွေကိုလည်းနည်းနည်းချေချေလောလောဖြစ်အောင်ဟိုစူပေါင်းအေးရနဲ့လုပ်ရမယ်ဆိုတာဒီအဓိကတော့ညီငယ်အတွက်ပေါ့နော်။နောက်ဖယ်ရယ်ပြည်တော်စုအတွက်ကြတော့အားလုံးလူငယ်ချင်းဓာတ်လူညီညာချင်းကျွန်တော်တို့နိုင်ငံတိုင်းသားတွေကြားမှာကြောက်ရကြောက်ခွင့်ရေးပုံမူဖို့အဲ့လိုအနေအထားမျိုးဖြစ်ပေါ်လာအောင်အားလုံးကစီယုံညီညီနဲ့ရှိရမယ်အဲ့ဒါမှလည်းကျွန်တော်တို့ဒီဟာဓာတ်လူညီညာတဲ့ဖရဲပြည်တော်စုကိုတည်ဆောက်နိုင်မယ်ပေါ့နော
်အခုလိုတီးတိမ်လူငယ်နှီးနှောဖလှယ်ပွဲလုပ်ရခြင်းအဖြစ်လူငယ်တွေအတွက်ဘာတွေဖြည့်ဆည်းပေးရမယ်ဆိုတာကိုပို့ပြီးနားလည်လာရကြောင်းတီးတိမ်လူငယ်မိသားယာအဖွဲ့အထွေထွေအတွင်းမူကိုထောင်းရှမ်းတုံကပြောပါတယ
်ဒီချင်းပြည်နယ်မှာဆိုလို့ရှိရင်သူတို့ကဆက်တဲ့ကောင်းကောင်းလေးလူချင်းနဲ့ဆိုတဲ့ဟာမျိုးလည်းသူတို့ပြင်ပြတယ်လူချင်းကြီးပညာရေးပေါ့နော်အဆူရချောင်းမဟုတ်ပဲနဲ့ပြင်ပါအနည်းပေါ့ပညာရေးနဲ့ပတ်သက်တဲ့ဟာတွေပေါ့ပညာရေးနဲ့တင်ရတဲ့ဟာတွေပါတယ်လို့ပေးနိုင်ကောင်းမယ်ဆိုတဲ့ဟာရဲ့ပြီးရင်နိုင်ငံရေးဘက်ပိုင်းမှာကျတော့ကျွန်တော်တို့ဒီမှာ awareness နဲ့အဲလိုပညာရေးဘက်မှာဒီတော့အားနည်းနေတဲ့အချောင်းပေါ့ကိုယ့်ရဲ့အခွင့်အရေးကဘာလဲဆိုတဲ့ဟာမျိုးကဆက်လေဥပမာဒီမိုကရေစီမှာလူအခွင့်အရေးကလူတယောက်ရဲ့အခွင့်အရေးကဘာလဲအမျိုးသမီးအခွင့်အရေးကဆိုဘာလဲကလေးတွေအခွင့်အရေးတွေကဘာလဲဆိုတော့တို့ကနားမလည်သေးတဲ့ခါကျတော့ဆက်ဆိုကလုပ်ပြီးဖို့တောင်းဆိုတဲ့ဟာပေါ့နော်အဲ့ဒါမျိုးတွေလည်းကျွန်တော်တို့ကြားရတဲ့တွေ့ရှိတာပေါ့
ဖွံ့ဖြိုးမှုနောက်ကျနေတဲ့ချင်းပြည်နယ်မှာလမ်းပန်းဆက်သွယ်ရေးနဲ့တယ်လီဖုန်းဆက်သွယ်ရေးကဏ္ဍတွေမှာလိုအပ်ချက်ကြီးမားနေသေးပဲလို့စမ်းချောင်းဦးကိုကိုကြီးကမြင်ပါတယ
်ချင်းပြည်နယ်ကလမ်းပန်းဆက်သွယ်ရေးနဲ့ဒီ communication ကိုဆက်သွယ်မှုပိုင်းကအရအားနဲ့အားနဲ့ဆိုတာဒီတယ်လီဖုန်းအင်တာနက်ကလည်းဘလို့မှလမ်းရမမီဒီကလေးရနေပြီးတော့ဟိုတိတိကိုသွားတဲ့လမ်းသုံးလိုက်ကျော်တော့မောင်းရမယ်လမ်းခုလမ်းနေပြီလို့ခေါ်လိုက်ကျော်တော့မောင်းရတယ်သူတို့ချင်းတွေကဒီမယ်ကြီးပြောကြတယ်သူတို့လမ်းနေရတဲ့ဒုတိယကဘာစစ်တုံးကယာယီဖောက်ထားခဲ့တဲ့လမ်းမျိုးပေါ့နော်အခုချိန်ထိဒီလမ်းနေရာဒီယာယီလမ်းကိုသူတို့သုံးနေရတယ်တတရလမ်းဆိုတာမမြင်မိသေးဘူးပေါ့နော်အဲ့လိုနေသားတွေဆိုတော့သူတို့ဒေတာတော့ကြတော့ဒီဆက်ပြေးရတော့အဓိကလိုအပ်ချက်ပဲဗျ
တိတိန်လူငယ်နှီးလို့ဖလှယ်ပွဲကိုချင်းပြည်နယ်မြို့နယ်အသီးသီးကလူငယ်150ဝန်းကျင်တက်ရောက်ဆွေးနွေးကြပါတယ်ခင်ဗျာ
အချင်းပြည်နယ်ဘာကန်ဒေတာမှာကြောက်စိမ့်တူပေါ်တာတွေကိုအခုတလောပို့ပြီးတော့အပြင်းထန်အလုံးရင်းနဲ့လုံနေကြတယ်ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ဟုတ်ထွက်နေပါတယ်မြန်မာနိုင်ငံကိုချစ်မြတ်လို့သူအားလုံးအတွက်ဒီကိစ္စကြောင့်အတော့ကိုစိတ်မချမ်းမသာဖြစ်နေရချိန်မှာတာဝန်ရှိသူတွေဘက်ကဘာကြောင့်များအခုလိုလှုပ်ခွန့်ပေးထားတယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆပါတယ်ဒါကိုတားဆီးဟန့်တားနိုင်တဲ့အခြေအနေကိုရှိသေးတယ်လို့ယူဆကြပါသလားအခုလာမယ့်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် view ရဲ့ဖုန်းနံပါတ်က1239231555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်အောင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။စ စနေနေ့ညတိုက်ရိုက်လေလံအစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရဲခုဆက်လက်ပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုလက်နက်တပ်ဆင်ပေးမဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုခေတ်မီအောင်လက်နက်တပ်ဆင်ပေးဖို့စစ်တပ်ရဲ့အကူအညီနဲ့ဆောင်ရွက်ဖို့ပြည်ထောင်ဝန်ကြီးဌာနကစီစဉ်နေပါတယ်မကြသေးခင်လတွေအတွင်းရဲတပ်ဖွဲ့တွေအသက်ဆုံးရှုံးခဲ့ရတဲ့အထိတိုက်ခိုက်ခံရတဲ့အဖြစ်တွေနဲ့ကြုံခဲ့ရပြီးနောက်အခုလိုစီစဉ်လာခဲ့ကြတာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံရဲတပ်ဖွဲ့ကိုခင်းနဲ့အညီလက်နက်တပ်ဆင်ပေးပြီးကိုယ့်ကိုယ်ကိုကာကွယ်နိုင်အောင်စီစဉ်နေတဲ့အကြောင်းပြည်ထောင်ဝန်ကြီးဌာနကပြည်သူ့လွှတ်တော်မှပြောကြားခဲ့တာပါရဲတပ်ဖွဲ့ပြုရင်ပြောင်းလဲမှုအစီအစဉ်နဲ့ပတ်သက်လို့ရွှေပြည်သားမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်ဦးကမေးမြန်းရမှာပြည်ထောင်ဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းကဖြေကြားခဲ့တာဖြစ်ပါတယ်
မြန်မာနိုင်ငံရဲတပ်ဖွဲ့ဖွဲ့စည်းပုံအရချိန်မွေးလက်နက်နဲ့အဓိကယုံနှိမ်နေလက်နက်ဟူ၍ခွဲခြားသတ်မှတ်ထားပြီးတော့ချိန်မွေးလက်နက်တွေကိုတော့တောင်ကျန်းသူနယ်မြေများနဲ့အရေးကြီးတာဝန်ထမ်းဆောင်နေရတဲ့တပ်ဖွဲ့များအတွက်တပ်မတော်ရဲ့အကူအညီနဲ့ခေတ်မီမောင်းပြန်လက်နက်များတပ်ဆင်အသုံးပြုလျက်ရှိပါတယ်။ကြံဒေသတွေမှာတော့လက်ရှိကင်ကျွယ်အသုံးပြုနေတဲ့ပစ္စိုးအုပ်စုဝင်ဖြစ်တဲ့ .38 6လုံးမျိုးလက်နက်များမှာခေတ်ဟောင်းလက်နက်များဖြစ်ပြီးခေတ်မီပစ္စိုးလက်နက်များနဲ့အစားထိုးတပ်ဆင်အသုံးပြုနိုင်ရေးအတွက်တပ်မတော်ရဲ့အကူအညီနဲ့တပ်ဆင်နိုင်ရေးစီစဉ်ဆောင်ရွက်လျက်ရှိပါတယ
်။ဒါပေမဲ့လည်းဘလောက်ခင်မီအောင်တပ်ဆင်ပေးမလဲ၊ဘယ်အဆင့်ရာထူးတွေအထိအဆင့်မြင့်တပ်ဆင်ပေးမလဲဆိုတာကိုတော့တိကျစွာထုတ်ပေါ်ပြောဆိုခဲ့ခြင်းမရှိပါဘူး။လက်တလုံးမှာတော့ရဲရရှိအများစုလောက်သာတနက်အတူကင်ဆောင်ခွင့်ရရှိနေတဲ့အတွက်ရာဇဝတ်သားတွေမတင်ငါသူတွေကိုဖမ်းဆီးရတဲ့အောက်ခြေရဲတပ်ဖွဲ့တွေမှာကိုယ့်ကိုယ်ကိုကာကွယ်နိုင်လောက်အောင်လက်နက်မပြည့်စုံမှုတွေရှိနေတယ်လို့လည်းပြည်တော်စုကြမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်မောင်ဦးကပြောပါရယ်။
အမှုခင်းကိုတကယ်ရဆိုင်ပြရှင်းရတဲ့ရဲတပ်သားရဲတုတ်ချက်ရဲတပ်ချက်နေရင်းကြီးပေါ့နော်သူတို့စီမှာဘာလက်နက်မှမရှိပါဘူးမရှိတဲ့အခါကျတော့အမှန်တကယ်ကလက်နက်တပ်ဆင်ပေးလိုက်တာကကပြောသလိုရဲမှဒူရဲအုပ်တို့ရဲအုပ်တို့လောက်ဖြစ်မှာပေါ့သူတို့ကလာခဲ့ပါတယ်ဒီလိုကာလာမျိုးမှာအင်းနေအားနဲ့တရားဝင်စုမှုကြီးကိုရခင်ဥတွေများကိုမကျော်လွန်ဘဲနဲ့အမိန့်ညွှန်ကြားချက်တွေနဲ့ထိထိရောက်နဲ့ကင်ပယ်ဖို့အခွင့်ရေးပေးမယ်ဆိုရင်တော့ကောင်းပါမယ်လို့ထင်တယ်ဒီထဲမှာဒီနေ့ပြည်သူတွေအော်နေတဲ့ကြောင်းသားကိစ္စဟာလားရင်းစုစီကိစ္စဒါတွေနဲ့တော့မပတ်သက်စင်နေပေါ့ဒါတွေကတတ်တတ်ဖြစ်ပါတယ်အခုပြောတာတရားဥပဒေစိုးမိုးကြီးဖြစ်ပါတယ်ဒါတွေကိုခိုးဆုပ်လို့ရတိုက်ခိုက်မှုတပ်ဖြတ်မှုတွေကင်းမှုအတွက်ဒီရဲတပ်ဖွဲ့ရရှင်နေ့ဝင်ကြီးပြေသွားတဲ့အစ်စ်နဲ့တော့မရနိုင်သေးပါဘူ
းပြီးခဲ့တဲ့လပိုင်းကရဲတပ်ဖွဲ့ဝင်၃ဦးလူစိုးဖမ်းဆီးရမှာလူစိုးခုခံမှုကြောင့်အသက်ဆုံးရှုံးခဲ့ရတာတွေနဲ့ရဲဟိုအချို့လူစိုးကပြန်လည်ခုခံမှုတွေကြောင့်ထိခိုက်ဒဏ်ရာရရှိနေတဲ့အပေါ်ခုလိုခင်မီလက်နက်တပ်ဆင်ဖို့တင်ပြလာတာတွေရှိခဲ့တာပါဒါပေမဲ့အချို့သောသူတွေကလည်းရဲတပ်ဖွဲ့ကိုလက်နက်ပုံမှုတပ်ဆင်လာတဲ့အတွက်ပြည်သူတွေအပေါ်မတရားဖိနှိပ်မှုတွေရှိလာမှကိုလည်းစိုးရိမ်နေကြတာတွေရှိနေပါတယ်ကျောင်းသားတွေကိုရိုက်နှက်ဖမ်းဆီးခဲ့မှုနဲ့လက်ဘရောင်းတောင်ကျင်းဒီစီမံကိန်းတွေမှာရဲတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နှင်းခဲ့တဲ့အပေါ်ပြည်သူတွေဘက်ကအခုလိုစိုးရိမ်နေကြတာဖြစ်ပါတယ်ဒီအပေါ်မှာရဲဝင်နှန်းဟောင်းတအူးကတော့ခုလိုထင်မြင်ချက်ပေးခဲ့ပါတယ
်ကျွန်တော်တို့ရဲတပ်ဖွဲ့ရဲ့ဝင်ငင်စဉ်ကလည်းရဲတပ်ဖွဲ့တွေကလက်နက်ကင်တာပဲဗျအဲ့တော့ကဆိုလို့ရှိရင်သူ့အစ်စ်နဲ့သူ့ပေါ့ဗျာဒါပေမဲ့အဲ့ပြည်သူလူထုပြစ်တဲ့ခတ်တဲ့ဘာညာဆိုတာတွေကဟိုတော်တော်လေးနဲတာပေါ့နော်ဒီလောက်ပါပဲဆိုလိုတော့ဘွာအမားတော့လက်နက်ရဲတပ်ဖွဲ့ကလူသူတွေဥပဒေကိုဖောက်ပြကျူးလွန်တဲ့လူတွေနဲ့အများတိုင်းရင်ဆိုင်ရတာဆိုတော့လက်နက်ကတော့လိုတာပေါ့ဗျာဟိုအခုလက်နက်တွေကလည်းအောင်းဒီအတိုင်းပဲဒိအောင်နေပြီဆိုတော့ခင်မီလက်နက်လည်းလိုတာပေါ့ခုနပြောသလိုပြဿနာတွေမဖြစ်အောင်ကတော့ဒီလက်နက်တွေကိုစနစ်တကျကင်တဲ့ထိန်းသိမ်းတာစီကံရှိဖို့လိုမယ်လက်နက်တွေကိုသုံးဆွဲဖို့အတွက်ထုတ်ပြန်ထားတဲ့ဥပဒေစီကံနေပေါ့နော်လုံဆုံးလုံးနေတိကျလိုက်နာဖို့လိုနော်အဲ့တော့တေချာစီစဉ်စနစ်ကြမယ်ဆိုရှင်တော့ခုနပြောတဲ့ဒီလက်နက်နဲ့ပတ်သက်ပြီးတော့ပြည်သူလူထုကိုဒုက္ခရောက်စေမယ့်ဖြစ်တယ်ကနည်းမှာပါခဲ့ဖြစ်နိုင်မှာမဟုတ်ပါ
မနက်ငယ်မှာလက်ရှိကျင့်သုံးနေတဲ့လက်နက်ကင်ဆောင်မှုဥပဒေတွေဟာပြန်လည်ပြင်ဆင်ဖို့လိုအပ်နေပေမဲ့ပြည်ထောင်ဝန်ကြီးဌာနကလက်မှတ်ခံတဲ့အတွက်ဒီအစိုးရတပ်တန်းမှမအောင်မြင်ခဲ့ဘူးလို့လည်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်မောင်ဦးကပြောပါရယ်လက်နက်ကင်ဆောင်မှုဥပဒေကိုပြန်လည်ပြင်ဆင်နိုင်မှသာနိုင်ငံတော်ကာကွယ်ရေးအတွက်တကယ်ထိရောက်စေမှာဖြစ်တယ်လို့လည်းပြီးခဲ့တဲ့ပြည်ထောင်စုလွှတ်တော်မှလွှတ်တော်ကော်မတီတွေကတင်ပြခဲ့ပေမဲ့ပြည်ထောင်ဝန်ကြီးဌာနဘက်ကတော့မလိုအပ်ဘူးလို့ပြောဆိုထားပါရရှင်
။မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်ဆိုလို့ရှိရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းတောက်တာနေမနဲ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းတိုမီတာ30 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီဝက်အစီအစဉ်မှာကျန်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာနဲ့အင်္ဂလိပ်စာသင်ခန်းစာတွေအပြင်အမေရိကန်ဆိုရရဲ့သဘောထားအမြင်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်တိုင်းရင်းသတင်းလွှာမှာကြားကြားမှာကတော့
ကျွန်တော်တို့အခုလက်ရှိဖြစ်ပေါ်နေတဲ့မြေပြင်အခြေအနေများအရာပေါ့နော် RCSS နဲ့ DNL BSL ကြားမှာဖြစ်ရှိနေတဲ့အခြေအနေများကိုကျွန်တော်တို့ကဖြေရှင်းနိုင်ဖို့အတွက်နှစ်ဖက်ကျွန်တော်တို့အမြန်ဆုံးပြန်လည်တွေ့ဆုံနိုင်ဖို့ပေါ့နော်ဤနိုင်ဖြေရှားကြဖို့အတွက်တော့တွေ့ဆုံဤနိုင်ဖလှယ်ခဲ့ကြပါတယ်
UNFC ရဲ့တွဲဘက်အထွေထွေတွင်းရင်မှုတက်ဦးထွန်းစော်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုအရင်ဦးဆုံးတော့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်ဒေါ်လလတန်ကစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီနေ့မင်းတင်ပြမယ် EDM အသုံးက
at beck and call
ဖြစ်ပါတယ်စာလုံးပေါင်းကET ကနေရာကိုပြတဲ့ be preposition BECK beck က BECKON beckon ဆိုတဲ့ဆယ်လေးရာစုအင်္ဂလိပ်သုံးကနေဆင့်သက်လာပြီးတော့လက်အမူအရာမျက်နှာအမူအရာခေါင်းလှုပ်ရှားမှုကိုသုံးပြီးခိုင်းတာအမိတ်ပေးတာညွှန်ကြားတာလို့အဓိပ္ပာယ်ရပါတယ် ANDN ကနေ CALL call ကခေါ်တာဆိုတော့ Skype ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ခေါ်ပြီးရင်ခေါ်ပြန်ရင်းပေါ့ရှင်တချို့တို့ကတော့ back and call ဟာ back and call ဆိုတဲ့ရှေ့အသုံးကနေကာလရွေလောလာတော့ back and call ဖြစ်လာတယ်လို့ဆိုကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်ပေါ့ရှင် back and call idiom အသုံးရဲ့အဓိပ္ပာယ်ကတော့စောစောကတည်းရဲ့အဓိပ္ပာယ်နဲ့အလားတူရဲ့လို့ဆိုရမှာပါ။ခဏခဏခေါ်ပြီးအခိုင်ခံနေရတာပေါ့။ကျမတို့မြန်မာဘန်းစကားမှာတော့ခိုင်းပါဖြစ်နေတာပေါ့ရှင်။ဒီအသုံးနဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Mary bullies her younger sister Joan a lot. Joan is at her beck and call, and sometimes she complains to her mother.
Mary ha tu nyi ma nge Joan a bo a to li bu ja de. Joan wo tu ga khna khna kho khain no. Ta kha de li le Joan ga tu a me ko tai na bo lo thei be ya ba de. U ma ko naw ta khaw na si ji ja ya aw.
Mary bullies her younger sister Joan a lot. Joan is at her beck and call, and sometimes she complains to her mother.
Kanakana kobi akain khan ni yara so yin idiom a thong ya be lo pyo mle.
At beck and call
lo pyo lu ya ba de. Era ga do di kini mne jin pya ke de idiom a thong me phit ba de.
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါရှင်။ခုဆက်လက်ပြီးတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ရေယုံနဲ့ရေကြောက်ယောဂအကြောင်းတွေကိုတင်ပြပေးပါမယ်။အခုရက်ပိုင်းအတွင်းမြန်မာနိုင်ငံမှာရေယုံနဲ့ရေကြောက်ယောဂတွေပိုဖြစ်လာတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဘာကြောင့်ဒီယောဂတွေဖြစ်ရပြီးဘလို့ကာကွယ်ကုသပေးနိုင်ပါသလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမင်းမြန်တင်ပြထားပါတယ်ရှင်။
โอเคดร.มิ้วครับเราတို့ဒီရပိုင်းအတွက်မှာဒီရာဒီခူးပြောင်းကာလာပေါ့ဆရာเนาะဒီရေယုံယောဂါတွေဖြစ်တာများလာတယ်လို့သိရပါတယ်ဆရာဒီဖြစ်နေတဲ့အနေအထားလေးနည်းရှင်းပြပေးပါလားဆရာ
ခုရပိုင်းတော့အချိန်မှာဒီစနာတွေပေါ့တော့ကုငယ်ရောလူကြီးရောရေယုံပေါက်တဲ့လူတွေနောက်ကရေချောက်ပေါက်တဲ့လူတွေပေါ့ပုံတွေ့ရတာပေါ့ဒီဘက်ထဲမှာဒီရေယုံကိုအဓိကပြောရမှာဆိုလို့ရှိရင်ရေပြားမှာဖြစ်တဲ့လူတွေများတယ်မြန်မာမှာနှခမ်းမှာပါစပ်မှာပေါ့ကျွန်တော်ရေရေမေးတွေထွက်လာပြီးတော့တို့ဆိုင်ကမှာဘာကြောင့်ထွက်လာလဲပေါ့တော့လည်းတတ်မတည့်လို့လားပေါ့သူတခုအစားအသောက်မတည့်တာလားစီးဝါမတည့်လို့များထွက်လာတာလားလာလာပြီးတော့ကျွန်တော်ကြည့်တဲ့အခါကျတော့ဒီတကယ်ရေကြီးပုံလေးကြီးက ရေယုံနဲ့သွားတူတာတော့တွေ့နေရတာ
ဟုတ်ကဲ့ဆရာဒီရေယုံယောဂါကဘာကြောင့်အဓိကဖြစ်ရလဲဆရာ
ဒီရက်ထဲမှာဖြစ်ရတဲ့အကြောင်းကတော့ရာသီဥတုအပြောင်းလဲကြောင့်ဖြစ်မလားပေါ့နောက်နောက်ကရင်ကရေကြီးရေရှမ်းနေဖြစ်ပြီးလဲရေတွေမဆန့်လို့ဖြစ်နိုင်တယ်ဒါကြောင့်ဒီများလားစဉ်းစားကြရပါဦးနောက်ကိုတင်နေဘူးလဲသွားပြီးတော့ပြန်လာတယ်အခုခန္ဓာဖိုင်းရေနည်းနည်းလျော့ကျသွားတယ်ဆိုရင်ပိုပြီးဖြစ်နိုင်တယ်အဲ့တော့ရေယုံကတော့အဓိကကတော့ virus ပိုကနေကူးစက်တာပေါ့အဲ့တော့သူကဖြစ်တွေ့မှာဆရာနဲ့တရားနဲ့တရားကုရတဲ့ပေါ်ပေါ့ဒီရေကြီးဖုတ်လေးပေါက်သွားတဲ့ရေကိုကင်တွယ်မိတဲ့လူတွေနောက်တော့ဥမာပြန်ပြီးကုတာပေါ့နော်အဲ့တော့ကျောင်းသွားပြီးရင်ကျောင်းကနေပါလာတာရှိတယ်အဲ့တော့ရေယုံလို့ပြောတာနဲ့အဓိကရေယုံပိုနှစ်မျိုးရှိတယ်ဗျာ Herpes simplex virus လို့ခေါ်တဲ့ HSV 1အမျိုးအစားနဲ့2အမျိုးအစားပေါ့အဲ့တော့1အမျိုးအစားကတော့ဒီကျွန်တော်တို့မျက်နှာတို့ရှင်ဘတ်တို့တင်မာတို့ပေါ့နော်ကိုယ်ခန္ဓာအပြင်မှာတွေ့ရတဲ့ရေယုံအမျိုးအစားအဲဒုတိယ herpes simplex 2ပေါ့နော်နံပါတ်1အမျိုးအစားကတော့လင်ဟင်ဟာမှာတွေ့ရတဲ့ရေယုံအမျိုးအစားပေါ့အဲတော့ဒါမျိုးနှစ်ခုစလုံးလဲအခုတွေ့နေရတာ
ဟုတ်ကဲ့ဆရာဒီယောဂါဖြစ်လာတာကိုသိဖို့အတွက်ဆရာကြီးဒီယောဂါလက္ခဏာတွေနည်းနည်းရှင်းပြပေးပါလား
နံပါတ်1အမျိုးအစားဖြစ်တဲ့မျက်နှာတော့ပါလို့ဆိုလို့ရှိရင်စဖြစ်ဖြစ်ချင်းဒီရေကြီးပူလေးတွေရရားတို့ကနေစတော့အဲ့ညာမှာနာတို့လို့ပေါ့အဲပူပူတို့လို့ကနေပြီးတော့နောက်နေနေချင်းညာချင်းမဲ့သူကရေကြီးပူလေးတွေထွက်လာတာခြုံတို့ကျင်တို့အဲ့ညာလေးရတယ်ဆိုတော့အထူးသဖြင့်နှာခမ်းဒီမှာပေါက်တတ်တယ်ပေါ့။နော်။မျက်တာဆိုလည်းမျက်လုံးအစံဒီမှာပေါက်တတ်တယ်။ပါးစပ်ထဲမှာပေါက်တာလည်းပါးစပ်ပြင်မှာပေါက်တာလည်းရှိတယ်ပေါ့နော်။ဒါပေမဲ့ဒီနေရာကြီးကအဖြစ်များတဲ့နေရာတွေပေါ့။ဒါပေမဲ့လည်းရင်ဘတ်မှာနှုတ်အုံနာကလည်းစာကြီးပေါက်လိုက်တာတစ်ပတ်လည်သွားတယ်ဆိုတာမျိုးပေါ့။တဖြည်းဖြည်းနေချင်းညာချင်းတူးလာတာ။အဲ့တော့လူတွေဘယ်ဟာပြောကြရေယုံတစ်ပတ်ပတ်လို့ရှိရင်တဲ့။သိရဲဆိုတဲ့အခါတော့ကျွန်တော်ပြောကြတယ်။ဆိုတာကရေယုံဟာရင်ဘတ်ကလည်းစာပြီးတော့နောက်ကျိုးတစ်ပတ်ပတ်ရှိတစ်ပတ်ရောက်သွားရင်ဒီရေယုံတွေသွားတာဆိုလူတွေသွားတာမဟုတ်ဘူး။အဲ့တော့တကယ်ကတော့ကျွန်တော်တို့ဒီစိတ်ပညာအမြင်ကတော့ရေယုံဟာသွားတာမြန်တယ်ကုသတာမြန်တယ်ဒုက္ခပီတာမြန်တယ်ဒါပေမဲ့ချက်ချင်းတစ်ပတ်လောက်တည်းလည်းပြန်ပြောက်သွားတယ်ပေါ့နော်စိတ်မခုပဲထားလဲတော့သူပြောက်သွားတယ်ပေါ့အဲစိတ်ခုရဲ့ခါကျတော့သူ့ရဲ့သွားမယ်ထားတော့ချက်တန်သွားတာပေါ့လေအဲ့တော့ဒါပေမဲ့ရေယုံတစ်ခါဖြစ်ပြီးလို့နောက်မဖြစ်တော့ဆိုတာမရှိခဏခဏပြန်ဖြစ်နိုင်တယ်နောက်ကအဲရေယုံဒီရဲ့သဘောသဘာဝကဒီ virus ကအာယုံကျော်ကိုစားတာပေါ့အာယုံကျော်ကိုစားတဲ့ခါကျတော့အရင်နာကျင်တာပေါ့ပေါက်တဲ့ချိန်မှာခါကြအင်ကြီးတောင်မှတင်လို့ကလေးတဲ့ထူတောင်မရဘူးဒီလေးလေးနဲ့မှုလိုက်ရင်တော့သူကရမ်းတာသူကမျက်နှာဆိုမျက်နှာမျက်စိတွေရောင်ပြီးတော့ပိတ်ဆို့ရတဲ့အဆင်ကြီးရောက်တယ်အဲ့တော့ကျွန်တော်ကနာကျင်တဲ့အတွက်ကြောင့်ဒီနာကျင်ခြင်းဟာနောက်6နှစ်လောက်9နှစ်လောက်မှပြန်နာရလဲရှိတယ်ရေုံကတော့ကိုယ်ခန္ဓာထဲမှာမပြောက်သွားလို့ဒါကိုယ်ခန္ဓာကကြံနေတာပေါ့နော်အဲ့တော့တစ်ခါခါကျကျွန်တော်တို့ကလူတစ်ယောက်ကိုပြင်ပနာတယ်အဲ့ဒီမှာရုပ်ခရီးသေးသေးရှိတယ်ကျွန်တော်ကြည့်လိုက်ရင်ဟိုးတော့တဲ့နှစ်ပေါင်းများစွာကသူဒီရေုံပောက်ခဲ့တာကိုကျွန်တော်သွားတွေ့တယ်အဲ့တော့ရေုံကြောင့်ဒီအယုံကျော်ပြစီသွားပြီးတော့အဲ့နာကျင်တဲ့ဒဏ္ဍာရီခံစားရတာများကြံတတ်တယ်ပေါ့အဲ့တော့ရေယုံလို့ပြောပြီးပေါ့ပေါ့လေးနေလို့မရဘူးဗျာဆိုတော့ထိထိရောက်တော့ခုခုလိုတာပေါ့
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီယောဂါကုသမခံရအောင်ပေါ့ဆရာနော်ဘယ်လိုမျိုးကာကွယ်သင့်လဲ
ကုသနေရာတွေကကျွန်တော်ခုနပြောသလိုပေါ့ဒီဦးနဲ့တူဖြည့်တွေ့လို့ကုသတာအဲ့တော့အကောင်းဆုံးကတယောက်နဲ့တယောက်လက်ဆွဲနှုတ်ဆက်မဲပါဆိုကျွန်တော်ဒီကိုလက်တွေပုံပြန်ပြီးတော့ဆင်ကြအောင်ဆေးဖို့တော့လိုတာပေါ့သူနဲ့တူဖြည့်တွေ့ကန်တွေ့ပြီးရင်ခုနကလူလူတွေနေရာတဲ့နေရာမှာပစကားစုစုစည်းပါမယ်လေယံတန်းတွေကင်မယ်လက်တွေတရားဆေးပြောရင်တော့ဒီ virus ပိုးကဒီကိုခံလက်ကနေပျောက်သွားရင်တော့ဒီနေရာမှာဖြစ်ဖို့ဖြစ်လာလားနေပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါဖြစ်လာတဲ့အခါမှာဒီကုသမှုအပိုင်းအနေနဲ့ဆရာကြီးဘာတွေလုပ်ပေးနိုင်လဲ
အခုဒီဟို virus ပိုးတက်တဲ့ဆေးတွေနဲ့ကျွန်တော်တို့အများကြီးပေါ်နေပြီတောက်ဆေးတွေလည်းရှိတယ်လင်းဆေးတွေလည်းရှိတယ်အဲ့ဒါကိုခိတိရောက်ရောက်ကျွန်တော်9ရက်လောက်တောက်လိုက်မယ်ဆိုပြီးရင်ကျော်ကျိုးသွားပါလေဒါပေမဲ့အနေရုပ်ကလေးတော့လည်းလနဲ့ချီပြီးတော့ကိုခန္ဓာမှာကြံခဲ့တတ်တယ်။အဲ့တော့အများစုကတော့ဒီရေယုံကိုကြောက်ရွံ့မဟုတ်ဘူးလို့နေပေမဲ့လည်းဒီရေယုံကြောင့်ဆိုတော့မျက်လုံးလုံးချိခဲ့လို့ရှိရင်မျက်လုံးတစ်ခုလုံးရောင်တိုင်းပြီးတော့နောက်ဆုံးမျက်စိကိုယ်ရွာတဲ့အခြေအောင်ဖြစ်နိုင်တာလေးရှိတယ်လေ။အဲ့တော့ဒါကိုပေါ့ပေါ့တော့မနေဘူးပေါ့နော်။ဒါပေမဲ့အခုကျွန်တော်တို့ခွဲခြားမှာကရေယုံနဲ့ရေကြောက်ပေါ့နော်
။ဟုတ်ကဲ့ဆရာ။အဲ့ဒီယောဂါနှစ်ခုရောဆရာကြီးဘယ်လိုမျိုးခွဲခြားပြီးတော့သိရှိနိုင်လဲ
။ရေကြောက်ကြတော့ကျွန်တော်တို့ကဒီထိတွေ့တာအပြင်ကိုအသက်ရှူတန်းရောင်းအောင်လေကျွန်တော်ကိုးတယ်အဲ့ရေချောက်ကတကူလုံးကိုပြန့်နေတယ်ဟောဘတ်တူဟာမျိုးပေါ့နော်ကျွန်တော်ကပဲတိကြလို့ချုပ်ခေါ်ကြတာပေါ့ရေကြီးကြီးကရင်ဘတ်ကဆက်လိုက်တာမျက်နှာတွေပြန့်သွားတယ်ကြောတွေပါအထီးကိုပြန့်လာတယ်တကူလုံးပေါ့ရေကြီးကြီးအများကြီးဖြစ်တာအခုနရေယုံကအာယုံကြောအထောက်ပံ့တဲ့နေရာတဝက်လိုပဲဖွက်ပြီးဖြစ်တာအဲ့တော့ရေချောက်ကပို့ပြီးတော့အဖျားတွေပါတက်နေတယ်အဲနောက်ဆုံးအုံနောက်မိအောင်ကဖြစ်တာလေရေချောက်ကပို့ဖြစ်နိုင်တယ်ပေါ့ဒါပေမဲ့သိကြပါလေဆောင်းနေကြည့်လိုက်ရင်ရေချောက်ယောဂဟာတကူလုံးပြန့်နေပြီးတော့တော်တော်အခါရခက်တယ်အဲ့သူလည်းအနေရွတ်တွေကြံခဲ့ထိုင်တာပဲလေဒါမှမဟုတ်နှစ်ခုစလုံးကတော့ကုသချက်ကတော့ virus ပိုးတက်တဲ့ဆေးတွေပြီးတာပေါ့ဒါပေမဲ့ရေကြောက်မှာကအစားအသောက်ပြတာဖျားတာနာတာပူဖြစ်တယ်နေပင်တွေပါနာပေါ့ဒါတွေကတုတ်ကွေးလို့ ့တဲ့တာခံစားရတာမျိုးရှိတယ်ပေါ့ကလေးလေးလည်းဖြစ်နိုင်၆လကနေစပြီးတော့ဖြစ်နိုင်တယ်လူကြီးဖြစ်ဖြစ်နိုင်တယ်မျိုးသမီးလည်းဖြစ်နိုင်တာပဲနောက်တော့ရေကြောက်ကြတော့ကျွန်တော်အုံကာကွယ်လေးထုတ်လို့ရတာရှိတယ်ရေရုံကကျွန်တော်ပြည်ပြီးတော့ကာကွယ်လေးထုတ်တာမရှိသေးဘူးအဓိကကကတိုးတန်ရှင်းရတယ်ကျွန်တော်တို့ကာကွယ်ရတယ်ပေါ့နော်ဒါပေမဲ့ရေကြောက်ကလည်းကျွန်တော်ဗမာနိုင်ငံမှာကာကွယ်လေးထုတ်တာလည်းဖြစ်မသားဘူးပေါ့
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီလင်းအင်္ဂါမှာဖြစ်တဲ့ရေယုံယောဂအတွက်ဆိုလို့ရှိရင်ရော
လင်းအင်္ဂါရေယုံကြတော့အရေးကြီးလာပြီလေလင်းဆက်စားနေကူလာကာလာယောဂတမျိုးဖြစ်သွားပြီအဲ့တော့လူငယ်တွေသိချာမှာကလင်းအင်္ဂါမှာရေယုံရှိရင်ကူးနိုင်တယ်အဲဒီရေယုံတွေကပို့ပြီးတော့ကျွန်တော်ထပ်တလဲလဲတန်ဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ရေယုံကိုကျွန်တော်ကတွေ့တဲ့အခါမှာတွေ့ရဆီတွေမလိမ့်ပါနဲ့အဲ့ဒီကနေ secondary bacterial infection ပေါ့ပထမတော့ virus နဲ့စလိုက်တယ်မဟုတ်တဲ့တိုင်းရင်းစေးတွေအပြင်ရရှိတဲ့စေးတွေပေါ့ဗျာဘယ်လိုအုံရတာပေါ့ဗျာဒီစေးပုံတွေကမတန်လာလို့ရှင်ပြည့်ကျင်းတာတွေဖြစ်လာတာတော့ရေမချိုးအောင်ဆိုတာလည်းမဟုတ်ပါဘူးရေုံရေချိုးလို့ရပါတယ်ဒီနေ့ဆွဲတည်တာပဲဖြစ်ဖြစ်ရေကြောက်ပဲဖြစ်ဖြစ်ရေချိုးလို့ရပါတယ်အဲ့တော့အေးမပအောင်ချိုးပြီးတော့ဆက်လက်နေတာထားဖို့လိုတာပေါ့လက်တွေလည်းစေးပါ
ဟုတ်ကဲ့ကျေးဇူးများကျေးဇူးပါဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့တိုင်းရင်းသတင်းလွှာအလှည့်ရောက်ပါပြီထိုင်းမြန်မာနယ်စပ်က BNI အဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံရှမ်းပြည်နယ်မှာဘိန်းဆိုင်ပြိုမှုမူရင်းစေဝါထုတ်လုပ်မှုတွေဟာ၃နှစ်ဆက်တိုက်တိုးလာနေပြီးအရင်နှစ်တွေထက်၁၄ရာခိုင်နှုန်းများလာနေတယ်လို့ UNODC ကနေထုတ်ပြန်ထားပါတယ်။တဘာဝဘေးဒဏ်သင်ခံခဲ့ရတဲ့ချင်းပြည်နယ်ဖလားမြို့နယ်လိုက်စိုးကျေးရွာအုပ်စုကရွာလေးရွာပြောင်းရွှေ့ဖို့ကိစ္စကိုမြို့နယ်စီပင်မှုကကန့်ကွက်ခဲ့တယ်ဆိုတာတွေနဲ့ညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တို့ရဲ့တွဲဆုံမှုအခြေအနေတွေအကြောင်းတွေကိုကြားသားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာနိုင်ငံရှမ်းပြည်နယ်မှာ၃နှစ်အတွင်းဘိန်းဆိုင်ပြိုးမှုမူရစ်ဆေးဝါးထုတ်လုပ်မှုတွေဟာနှစ်စဉ်နှစ်တိုင်းတိုးလာနေပြီးအရင်နှစ်တွေထက်၁၄ရာခိုင်နှုန်းများလာနေတယ်လို့ကမ္ဘာမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးဌာန UNODC ကထုတ်ပြန်ပါတယ်။မြန်မာနိုင်ငံအရှေ့မြောက်ပိုင်းဖြစ်တဲ့အစစ်မဲ့ဖြစ်ပွားရာဒေသရှမ်းပြည်မြောက်ပိုင်းမှာဘိန်းဆိုင်ပြိုးမှုနဲ့မူရစ်ဆေးဝါးထုတ်လုပ်မှုအဓိကဒေသဖြစ်နေတယ်လို့သိရပါတယ်။ရှမ်းပြည်နယ်မူရစ်ဆေးဝါးစောင့်ကြည့်ရေးကောင်းဆောင်ဥခွန်ဆိုင်ကတော့ဘိန်းနဲ့မူရစ်ဆေးဝါးတွေကိုနိုင်ငံရေးလက်ကင်တုပ်အဖြစ်အသုံးမပြုဘဲစစ်ရင်စေတနာမှန်နိုင်ငံရေးပြဿနာဖြေရှင်းနိုင်မှသာလျှင်ဒီမူရစ်ဆေးပြဿနာဖြေရှင်းနိုင်နိုင်မယ်လို့ပြောပါတယ်
။တဘာဝဘေးတန်ခံခဲ့ရတဲ့ချင်းပြည်နယ်ဖလမ်မြုတ်နယ်လိုင်စုကြီးရွာအုစုရွာလေးရွာပြောင်းရွှေ့ဖို့စီစဉ်ထားတဲ့မြေနေရာတစ်ကိုဖလမ်မြုတ်နယ်စီပင်တရားရေးမှုကကန့်ကွက်နေတာကြောင့်ပြောင်းရွှေ့ရေးအတွက်အခက်အခဲကြုံတွေ့နေကြရပါတယ်။လိုက်စိုးကြီးရအုပ်စုဝင်ထန္နရာတောင်ရွာမြောက်ရွာပိုင်လာရွာကားရင်ရွန်ရွာစတဲ့ကြီးရွာလေးရွာတို့ဟာဖလမ်ခရိုင်နယ်မြို့နယ်အုပ်ချုပ်ရေးမှူးတို့ကနေခွင့်ပြုထားပြီးဖြစ်တဲ့လုံပြီးနဲ့စာလိုင်ကြီးရွာအကြမ်းမြေနေရာတစ်မှာကြီးရွာပြောင်းရှိကြဖို့တောင်ရွာတွေခုတ်ထွင်ဆင်းလင်းပြီးကမှမြို့နယ်စီပင်တရားရေးမှူးလောင်စားဝုံကကန့်ကွက်ခဲ့တာလို့လိုက်စိုးကြီးရအုပ်စုပြောင်းရှိရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်စီပင်တရားရေးမှူးကတော့အဲ့ဒီမြေနေရာတစ်ဟာမြို့တစ်စီမံကိန်းအတွက်လျှာထားပြီးကွန်ဒိုတိုက်ခန်းတွေအထက်တန်းကျောင်းတွေအစီအမင်းအားကစားကွင်းတွေတည်ဆောက်ဖို့စီစဉ်ထားတယ်လို့ပြောဆိုခဲ့ပါတယ်
ကချင်ပြည်နယ်ကမြစ်ချနာမြို့ပေါ်စစ်ဘေးဒုက္ခသည်တွေအတွက်ကမ္ဘာရိတ်ခါအစီအစဉ်ကနေထောက်ပံ့ပေးနေတဲ့စားနပ်ရိတ်ခါတွေကိုလာမယ့်2016နှစ်စန်းကစလို့ထောက်ပံ့ပေးတော့မှာမဟုတ်တဲ့အတွက်ဒုက္ခသည်တွေစိုးရိမ်နေကြပါတယ်ဒုက္ခသည်တွေကိုဆန်တဲ့စားနပ်ရိတ်ခါတွေအစားတယောက်ကိုငွေကျပ်6,000ပဲထောက်ပံ့တော့မှာဖြစ်တယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့မိုင်းနာဒုက္ခသည်စခန်းကစခန်းတာဝန်ခံဦးလာရစ်ကပြောပါတယ် လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့နေရာဒေသအသီးသီးကဒုက္ခသည်စခန်းတွေကိုတော့ရခင်အတိုင်းထောက်ပံ့ပေးမယ်လို့ဦးလာရစ်ကပြောပါတယ်။ကချင်ပြည်နယ်အတွင်းအစိုးရနဲ့ KNO လက်နက်ကင်တပ်ဖွဲ့တွေအကြား2011ခုနှစ်ကစလို့တကြော့ပြန်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်နေရက်ကထွက်ပြေးတိမ်းရှောင်နေကြရတာ9နှစ်နီးပါးရှိလာပြီဖြစ်ပါတယ်။
မွန်ပြည်လူ့အခွင့်အရေးဖောင်ဒေးရှင်းအနည်းငယ်ပြည့်အခမ်းအနားကိုမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့မှာကျင်းပခဲ့တာပါ။မွန်ပြည်လူ့အခွင့်အရေးဖောင်ဒေးရှင်းဟာမွန်ပြည်နယ်နဲ့ဆက်ဆက်ရာဒေသအတွင်းကလူ့အခွင့်အရေးချိုးဖောက်မှုဖြစ်စဉ်တွေအမျိုးသမီးနဲ့ကလေးတူငယ်အခွင့်အရေးတွေလေယာဉ်မီတိမ်းဆည်းခံရမှုကိစ္စတွေအပါအဝင်အခြားသောအကြောင်းအရာတွေအပေါ်အချက်လက်တွေကိုကောက်ယူစုစည်းပြီးတော့အစီရင်ခံစာတွေထုတ်ဝေတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။အနည်းငယ်တာကာလအတွင်းလှုပ်ရှားခဲ့တဲ့လှုပ်ရှားမှုတွေအနေနဲ့ပြီးခဲ့တဲ့18နှစ်လောက်ကစပြီးတော့လူခွင့်ရေးနဲ့ပတ်သက်တဲ့စာအုပ်19အုပ်ကိုမွန်ဗမာအင်္ဂလိပ်သုံးဘာသာနဲ့ထုတ်ဝေနိုင်ခဲ့တယ်လို့ Foundation ဖြစ်မြောက်ရေးဒါရိုက်တာနိုင်ဦးမွန်ကပြောပါတယ်။မွန်ပြည်လူခွင့်ရေး Foundation ကို1995ခုကထိုင်းမြန်မာနယ်စပ်မှာစတင်ဖွဲ့စည်းခဲ့ပါတယ်။
ဒီဇင်ဘာလ15ရက်နေ့မှာကြာရောက်တဲ့41နှစ်မြောက်ရခိုင်ပြည်နယ်နေ့ကိုရန်ကုန်အပါအဝင်ရခိုင်ပြည်နယ်ကမြို့တွေမှာရခိုင်ရိုးရာကျင့်ပွဲအပါအဝင်တခြားပြိုပွဲရွှင်ပွဲတွေနဲ့စီကားစွာကျင့်ပခဲ့ကြပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့လယ်ကဝင်းကဘာကွင်းမှာရခိုင်ပြည်နယ်နေ့ကိုရခိုင်ရိုးရာပြိုပွဲရွှင်ပွဲတွေနဲ့ကျင့်ပခဲ့ကြသလိုဒီဇင်ဘာလ12ရက်နေ့ကတည်းကရန်ကုန်တိုင်းတာကေတာမြို့နယ်ကတိုင်းရင်းသားကြီးရွာမှာရခိုင်တိုင်းရင်းသားရင်းရဝန်ကြီးဦးစော်အေးမောင်နဲ့ရန်ကုန်ရောက်ရခိုင်အသင်းအဖွဲ့အစည်းတွေဥဆောင်ကျင်းပခဲ့ပြီး15ရက်နေ့မှာတော့တိမ်ဖြူကွင်းမှာကျင်းပခဲ့ကြပါတယ်ရခိုင်ပြည်နယ်နေ့ကိုမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရက1984ခုနှစ်မှာပြည်လုံးကျွပြည်သူစင်တာခံယူပွဲကနေအတည်ပြုပေးခဲ့ပြီး1985ခုနှစ်မှာရခိုင်တိုင်းကနေရခိုင်ပြည်နယ်အဖြစ်ပေါ်ပေါက်လာတာဖြစ်ပါတယ်
မွန်ပြည်နယ်တွင်ကမြို့နယ်တချို့တွေမှာအုပ်စုလိုက်ကလေးတစ်ခုအဖွဲ့တွေရောက်နေတယ်ဆိုတဲ့ကောလာဟလတည်င်းတွေကြောင့်စိုးရိမ်ထိတ်လန့်မှုဖြစ်ပွားနေပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကတံဖြူစရက်မှာကလေးတစ်ခုအဖွဲ့ဖမ်းဆီးရမိတယ်ဆိုတဲ့တည်င်းဟာမှန်ကန်မှုမရှိဘူးလို့မြို့မရဲစခန်းတာဝန်ရှိသူတို့ကပြောပါတယ်စပါး9ရိတ်သိမ်းသူမိသားစုဝင်6ဦးအိမ်ပြန်ခီးမှာတံဖြူစရက်မြေထားပူတာအတွင်ကလေးတစ်ခုဆိုပြီးဒေသခံတွေကတင်ကမကင်ဖြစ်ရာကနေဖမ်းဆီးခံခဲ့ရပြီးမြို့မရဲစခန်းကနေစစ်ဆေးရမှာမှန်ကန်မှုမရှိလို့ပြန်လွတ်ပေးခဲ့တယ်လို့စခန်းမကနေအတည်ပြုပြောဆိုခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တို့ဟာရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ TNLA တအန်းပလောင်လက်နက်ကင်တပ်ဖွဲ့တို့ကြားတိုက်ပွဲပဋိပက္ခအရေးနဲ့ပတ်သက်ပြီးနှစ်ဖက်ကြားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအခြေအနေတွေကိုတော့အမည်ကနေစူးစီးထားပြီးနိုင်ကွန်းအင်ကနေခုလိုတင်ဆက်ထားပါတယ်ရှင်။
UNSC နဲ့ RCSS SSA တို့ရဲ့တွေ့ဆုံမှုမှာလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့တိုင်းဒေသလူမျိုးစုတွေကြားစီးလုံးညီညွတ်ရေးအတွက်ဘယ်လိုပူးပေါင်းလှုပ်ဆောင်ကြမလဲဆိုတာတွေကိုဆွေးနွေးခဲ့ကြတယ်လို့ UNSC ရဲ့တွဲဖက်တွေတွင်းရင်မှုသစ်ဦးသွန်းစော်ကပြောပါတယ်
ကျွန်တော်တို့ UNFC နဲ့ကျွန်တော်တို့ RCSS ကြားမှာပေါ့နော်ကျွန်တော်တို့ရဲ့အရှိရှိနေတဲ့နိုင်ငံရေးအခြေအနေတွေနဲ့အမြင်သဘောထားပေါ်မှာတုံ့တက်ကြရတယ်ခလေကြရတယ်ပေါ့လေနော်ဒုတိယတစ်ချက်အနေနဲ့ကျွန်တော်တို့ဒီတိုင်းသာစီလုံးညီညွတ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီရှိမှာကျွန်တော်တို့ဘုံဘောအကောင်းအောင်လို့လှုပ်ဆောင်သွားမလဲဒါတွေအမြင်သဘောထားခလေကြပါတယ်နောက်ကျွန်တော်တို့အခုလက်ရှိဖြစ်ပေါ်နေတဲ့မြေပြင်အခြေအနေများအရာပေါ့နော် RCSS နဲ့ DNLA PSLF ကြားမှာဖြစ်ချင်းနေတဲ့အခြေအနေများကိုကျွန်တော်တို့ကဖြေရှင်းနိုင်ဖို့အတွက်နှစ်ဖက်ကျွန်တော်တို့အမြန်ဆုံးပြန်လည်တွေ့ဆုံနိုင်ဖို့ပေါ့နော်ညီနိုင်ဖြေချကြဖို့အတွက်ဒါကိုတွေ့ဆုံညီနိုင်ဖလေခဲ့ကြပါတယ
်အခုတွေ့ဆုံမှုဟာ UNSC ရဲ့ကမ်းလှမ်းချက်အရတွေ့ဆုံကြတာဖြစ်ပြီးတောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့တောင်မလောင်တပ်ဖွဲ့ DNLA တို့အကြားကပြဿနာတွေကိုအမြန်ဆုံးဖြေရှင်းဖို့ကြိုးပမ်းသွားမှာဖြစ်ပြီးတောင်မလောင်တပ်ဖွဲ့နဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးတော့ညှိနှိုင်းဖြေရှားသွားမယ်လို့RCSS ရဲ့ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စစ်ကရှမ်းမာသာနဲ့အခုလိုပြောပါတယ
်။ဟောက်ကပဲပြင်ကြစုဝန်မှာမလို့ပဲမကင်မောက်ပလောင်တန်းဟောင်းနဲ့ဟောက်ပဲရ
။အခုချိန်မှာကျွန်တော်တို့ကရန်သူလည်းမဟုတ်ကြပါဘူး။ကျွန်တော်တို့တွေ့ဆုံဆွေးနွေးပြီးတော့ဖြေရှင်းကြရမှာဖြစ်ပါတယ်။ကျွန်တော်တို့အခုနေမြေထဲကချင်းနေရသူတို့ရှိတဲ့နေရာလည်းသိပါတယ်။ဒါပေမဲ့ကျွန်တော်တို့သွားတိုက်တာလုံးဝမရှိသေးပါဘူး။အတိအကျကျွန်တော်တို့ဆွေးနွေးဖို့ပါ။ဆွေးနွေးရင်းနဲ့ဖြေရှားရင်အားလုံးဖြေရှင်းနိုင်ကြပါတယ်ဆိုပြီးရှမ်းမာသာနဲ့ပြောဆိုသွားတာပါ။RCSS SSA လက်နက်ကန်တပ်ဖွဲ့ဟာမြန်မာစိုးရနဲ့ NCA စာချုပ်လက်မှတ်ရေးသူသားပြီး TNLA ကတော့ NCA စာချုပ်လက်မှတ်မရေးသူသားသေးတဲ့ UNSA ဖွဲ့ဝင်တလက်ကန်ဖွဲ့တစ်ခုဖြစ်တယ်လို့နှစ်ဖက်တပ်ဖွဲ့တွေကြားမှာပြီးခဲ့တဲ့လကုန်ပိုင်းကစလို့တိုက်ပွဲဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒ Tapi RCSS SSC ni UNSC tu ya, kula sengaja ni kat tu semua. Ansih sajuna pada bi seni file kerja lalu le utun soga biobar eh. Di tu semua ni UNSC ni RCSS SSC tu ya, nale mu yangji mu di pumu ya si sekali bi UNSC fika bujuk video utun soga ni naronai nota ya kerja bi RCSS SSC fika agusah tu bujuk jiye se tu pumu jie sengai pumu sengai tu usang ni file gani tu semua seni kerja dale cipare kmiya.
စပီရောရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာမြေအေကလေးထောင်ကျော်အတုံးပြူပြီးရေနတ်စိတ်ကန်နှစ်ခုပါဝင်အစင်းမြင့်အင်ယာစီမံကိန်းတွေပါဝင်တဲ့ဆက်မှုအထူးစီးပွားရေးဆောင်တစ်ခုကိုအကောင်အထည်ဖော်ဖို့အတွက်ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲရေးဆပ်ကော်မတီဥက္ကဋ္ဌရထားပူဆောင်ရေးတူဝင်ကြီးဦးမြင့်သိန်းကနေဒီဇင်ဘာလ3ရက်နေ့ကလွှတ်တော်မှာတင်ပြခဲ့ပါတယ်အထူးစီးပွားရေး ွဲမှာတတိပုဂ္ဂလအဖြစ်ဝန်ရောက်ရွေးခန့်ခဲ့တဲ့ဦးထွန်းလင်ကသူ့အမြင်ကိုအခုလိုပြောပါတယ်
အဲ့ဒီဘဝရင်ဖြစ်လာရင်တက်ခံတဲ့လူဘဝကွန်ဖြူမယ်သူတို့လည်းဒီတက်ခံရတဲ့လဲနေပြီးဆိုင်ဖြူချုံကြမယ်ဒီလဲနေပြီးဖြူချုံတဲ့ဟာတွေအတွက်ဆိုင်ရဆိုင်ရတွေကရုပ်ကြီးတွေပြေးကြမယ်ဆိုရင်တော့ဒီဟာကဖြေတာမျိုးပေါ့လေ
စီမံကိန်းလုပ်ဆောင်တဲ့နေရာမှာဒေသခံတွေမနိုင်နိုင်ရအောင်အစိုးရနဲ့ရင်းနှီးမြှုပ်နှံမဲ့သူတွေအထူးအလေးထားဖို့လိုတယ်လို့လည်းဦးထွန်းလင်ကစားပြောပါတယ
်ရင်းနှီးမြှုပ်နှံတဲ့ကံမီကိုဆိုင်ကရောအထူးလေးနဲ့ထားမှာဒီစင်ပြေးဖို့ကြပါဗျာ
စီမံကိန်းကို2016ခုနှစ်ဖေဖော်ဝါရီလမှာစတင်မှာဖြစ်ပြီးအမျက်တိုက်ရင်းနှီးစကန်ကိုမတည်ကျွမ်းမြောက်ဖွားနဲ့အမျက်နှိုက်ရင်းနှီးစကန်ကိုရန်ပေးကျွမ်းမြောက်ဖွားစိုက်ပုတ်တို့ကြေးရွာနေမှာတည်ဆောက်မှာဖြစ်ပြီးအဆင်းမြင့်အင်ယာစီမံကိန်းကိုကြောက်ဖြူမြို့တောက်ပါရှောက်ဝါကြေးရွာအုပ်စုနဲ့မန်းမြန်ကြေးရွာအုပ်စုတွေမှာသက်မှတ်ထားပါတယ်ဒီစီမံကိန်းကြောင့်ဒေသခံတွေရဲ့လူနေမှုဘဝနဲ့သဘာဝပတ်ဝန်းကျင်တွေပြောင်းလဲသွားမယ်လို့မဒေချန်ဒေသခံကိုထွန့်ကြည်ကအခုလိုပြောပါတယ
်။ငါမစ်စနစ်တူတင်းရောက်လာတော့ဒီသဘာဝပတ်ဝန်းကျင်နဲ့လူနေမှုတွေပုံစံပြတ်သွားမယ်ဆိုတာကပြောကြရလို့
။ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းအကောင့်တွေဖော်ပြရင်ဒေသခံပြည်သူတသိန်းကျော်အလောက်အကရနိုင်မယ်လို့အစိုးရဘက်ကမျှော်မှန်းထားပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မြန်မာနိုင်ငံရှမ်းပြည်နယ်မှာဘိန်းဆိုင်ပြိုးမှုမူရစီဝါထုတ်လုပ်မှုတွေဟာ၃နှစ်ဆက်တိုက်တိုးလာနေပြီးအရင်နှစ်တွေထက်14ရာခိုင်နှုန်းများလာနေတယ်လို့ကမ္ဘာမူရစီဝါနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးဌာန UNODC ကထုတ်ပြန်ထားပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တိုင်းမြန်မာနယ်စပ်က BNI ဖွဲ့သားတွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ဒါကတော့တောက်ကြနေမနေ့ပိုင်းထုတ်လွှင့်တဲ့အစီအစဉ်တွေကိုနားဆင်ခဲ့ရတာပါ။အမျိုးသမီးကန္တာတိုက်ပန်နဲ့နင်းပညာကန္တာနဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုတော့တောက်ကြနေညမှာစောင့်မျှော်နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းဇန်လွင်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။ကမ္ဘာပေါ်ကငှက်မှုခေါင်းပါမှုအာဟာရချို့တဲ့မှုနဲ့ဆင်းရဲမွဲတေမှုရောကြစေရေးကိုအမေရိကန်ပြည်ထောင်စုကဦးစားပေးလှုံ့ဆော်သွားမယ်လို့2009ခုနှစ်ထဲမှာသမ္မတအိုဘားမားကကြေညာခဲ့ပါတယ်။အဲ့ဒီအချိန်တုန်းကကမ္ဘာစီးပွားရေးကြာဆင်းနေတာစားသောက်ကုန်ပစ္စည်းဈေးနှုန်းမြင့်မားခဲ့တာကြောင့်စားနပ်ရိက္ခာမဖူမလုံဖြစ်မှာကိုစိုးရိမ်တဲ့သူတွေပိုတိုးလာစေခဲ့ပါတယ်။ဒါကြောင့်မို့ကမ္ဘာငှက်မှုခေါင်းပါမှုနဲ့စင်းရဲမွေးတင်မှုတိုက်ဖြတ်ရေးမှာအသုံးပြုဖို့ကနဦးငွေအဖြစ်အမေရိကန်ဒေါ်လာ 3.5 ဘီလီယံကိုမှတ်တည်ကြောင်းအီတလီနိုင်ငံလာကွီလာမြို့မှာကျင်းပတဲ့ G8 ထိပ်သီးညီလာခံမှာသမ္မတအိုဘားမားကအာမခံပြောဆိုသွားပါတယ်။အဲဒီနောက်တစ်နှစ်မပြည့်ခင်မှာပဲ Feed the Future ဆိုတဲ့အဖွဲ့ပေါ်လာပါတယ်။ကိုယ်တိုင်းပြည်တွင်းမှာစားနပ်ရိက္ခာဖူလုံအောင်လုပ်နေတဲ့တိုင်းပြည်တွေအကျိုးခံစားနေရတယ်ဆိုတဲ့အတွေးပေါ်မှာအခြေခံပြီးအခုလိုပနာမခြေလှမ်းနဲ့ဖွံ့ဖြိုးတိုးတက်မှုရအောင်လှုပ်ဆောင်ချက်တွေကအောင်မြင်ဆုံးဖြစ်လာမှာပါဒီအစီအစဉ်ကိုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအမေရိကန်အေဂျင်စီကဦးဆောင်ပြီးအခြားသောအစိုးရဌာန10ခုနဲ့ပုဂ္ဂလိကယင်းနှိမ့်နှံတဲ့လုပ်ငန်းရှင်တွေနဲ့အေဂျင်စီတွေကပူးပေါင်းဆောင်ရွက်ကြတာဖြစ်ပါတယ်ဒီကနေ့မှာတော့ Feed the Future အဖွဲ့ကစားနပ်ရိက္ခာဖူလုံရေးအတွက်ကြိုးပမ်းနေတဲ့အခြားသောအမေရိကန်အစိုးရဌာနတွေနဲ့ပူးပေါင်းပြီးဖွံ့ဖြိုးစားနိုင်ငံတွေကငှက်မှုခေါင်းပါမှုအာဟာရချို့တဲ့မှုနဲ့ဆင်းရဲမွဲတေမှုတိုက်ဖျက်ရေးမှာကြီးမားတဲ့တိုးတက်မှုတွေရအောင်ကူညီပေးနေပါတယ်2014တနှစ်တည်းမှာတင်အ အိမ်အောင်စုပေါင်း19တန်းလောက်ကို Feed the Future အဖွဲ့ကအကူအညီပေးနိုင်ခဲ့ပါတယ်။အဲ့ဒီထဲမှာလေသမား9တန်းနီးပါးကိုဓာတ်မြေဩဇာနဲ့ပိုကောင်းတဲ့မျိုးစေ့တွေပေးဝေခဲ့တယ်လို့နီးပညာသစ်တွေကိုဘလို့အသုံးပြုမလဲဆိုတာကိုပါလေ့ကျင့်ပေးနိုင်ခဲ့ပါတယ်။တကယ်တော့ Feed the Future အဖွဲ့ကတွားရောက်ကူညီနေတဲ့ဒေသတွေမှာလွန်ခဲ့တဲ့9နှစ်ကဆိုရင်ရေရှည်အာဟာရချို့တက်မှုကြောင့်ကလေးငယ်တွေဖွံ့ဖြိုးတိုးတက်မှုတန်ပြီးကျုံ့လှိနေတဲ့နှုန်းဟာအီသီယိုးပီးယားနိုင်ငံမှာဆိုရင်900ဂိုင်နှုန်းကျဆင်းခဲ့ပြီးဂါနာနိုင်ငံမှာတော့3300ဂိုင်နှုန်းအထိကျဆင်းနေခဲ့ကြောင်းကင်ညာမှာဆိုရင်2500ဂိုင်နှုန်းကျဆင်းနေခဲ့သလိုကမ်ဘောဒီးယားနိုင်ငံမှာတော့2100ဂိုင်နှုန်းကျဆင်းနေခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့14400ဂိုင်နှုန်းရှိခဲ့ပါတယ်ဟွန်ဒူရပ်စ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာတော့ဆင်းရဲမှုနှုန်းတစ်ဆင့်လျှော့ချနိုင်ခဲ့တာတွေ့ရပါတယ်။ဒီကမ္ဘာလုံးအတိုင်းအတာအရာတွေ့ရင်ကလေးငယ်12တန်းဟာဗိုက်တာမင်အာဟာရစီဝါနဲ့စတဲ့အာဟာရဖွံ့ဖြိုးရေးအတွက်ရရှိကြပြီးသူတို့ရဲ့ကိုယ်ခန္ဓာကြီးထွားဖွံ့ဖြိုးမှုအတွက်အထောက်အကူဖြစ်စေခဲ့ပါတယ်။တိုးတက်ဖြစ်ထွန်းမှုအများစုဟာ Feed the Future အဖွဲ့နဲ့စီဝါရေးကုမ္ပဏီကြီးတွေရဲ့ပူးပေါင်းဆောင်ရွက်မှုကနေရလာတဲ့အကျိုးရလဒ်တွေပဲဖြစ်ပြီးစာနယိကမပူလုံခြင်းရဲ့အဓိကအကြောင်းရင်းခံကိုဖြေရှင်းပေးနိုင်ဖို့တပိုင်းတနိုင်စိုက်ပျိုးရေးလုပ်နေတဲ့လယ်သမားတွေကိုကူညီကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာစိုက်ပျိုးရေးကဏ္ဍအလားအလာကောင်းတွေပေါ်လာအောင်ပြောင်းလဲပစ်ဖို့ Feed the Future အစီအစဉ်ကနေတဆင့်နေစားဖြတ်ကျော်ပြီးလုပ်ငန်းကဏ္ဍတွေကိုဖြတ်ကျော်ပြီးပူးပေါင်းလှုပ်ဆောင်နေတယ်လို့ USAID တွဲဘက်အုပ်ချုပ်ရေးမှူး Eric Poster ကပြောပါတယ်။အာရှနိုင်ငံတွေကနေကာရေဘီယံပင်လယ်ကိုဖြတ်ပြီးအာဖရိကနိုင်ငံတွေအထိ Feed the Future အဖွဲ့ရဲ့အကူအညီတွေကြောင့်သီးနှံအထက်တိုးလာသလိုဝင်ငွေလည်းတိုးလာပါတယ်။စည်ရဲမှုကိုလျှော့ချနိုင်သလိုအာဟာရချို့တဲ့မှုကိုလည်းလျှော့ချလာနိုင်ပြီးကလေးငယ်တွေအာဟာရဖွံ့ဖြိုးဖို့ကောင်းမွန်လာစေပါတယ်။ဒီအတိုင်းသာ USAID နဲ့လက်တွဲဖော်တွေအတူတကွလှုပ်သွားမယ်ဆိုရင်လူတိုင်းသူတို့လိုအပ်တဲ့အာဟာရပြည့်ဝစေတဲ့အစားအစာကိုရရှိမှာဖြစ်သလိုကျမ်းမာတဲ့ဘဝကိုရရှိကြလိမ့်မယ်လို့သူကပြောပါတယ်ခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်ဒီမနေ့အတွက် VOA မြန်မာပိုင်းအစီအစဉ်တွေပြီးဆုံးပါတော့မယ်တန်ရှိနေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုမနန္ဒာချမ်းကကြီးညာပေးပါမယ်ရှင
်လွန်ခဲ့တဲ့သတင်းနှစ်ပတ်ကကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့အစိုးရရုံးတစ်ခုမှာလူ14ဦးကိုပြစ်တက်ခဲ့တဲ့ဇနီးမောင်နှံကိုတနက်တွေဝယ်ပေးခဲ့တဲ့အိမ်ကြီးချင်းမိတ်ဆွေဖြစ်သူကိုအကြမ်းဖက်သမားတွေကိုထောက်ခံမှုလက်နက်ဝယ်ယူရမှာနဲ့ပြည်ဝင်ခွင့်ရရှိရေးမှာလိန်လည်မှုတွေနဲ့ကြာတာပရိနေကဆွဲချက်တင်လိုက်ပါပြီအန်ရီဂျူမာကွတ်စ်ကိုအမေရိကန်ဗဟိုစုံစမ်းရေးဘူရို FBI ကကြာတာပရိနေကဖမ်းဆီးခဲ့တာဖြစ်ပါတယ်ပြစ်မှုထင်ရှားတွေ့ရှိတဲ့ဆိုရင်တော့သူဟာထောင်နဲ့35နှစ်ထိကြာခံရနိုင်ပါတယ်ဒီဇင်ဘာလ2ရက်နေ့ကတိုက်ခိုက်မှုမှာမာကွတ်စ်ပါဝင်သလားဒါမှမဟုတ်ဒါဟိုကြိုတိခဲ့သလားဆိုတဲ့အထောက်အထားတွေကိုလောလောဆယ်မတွေ့ရသေးပေမဲ့လက်နက်တွေကိုကြိုတင်ဝယ်ယူမှုနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေလှုပ်ဆောင်ဖို့ဆာယစ်ဖာရူရဲ့အကြံစီကိုအာဏာပိုင်တွေကိုကြိုတင်အသိမပေးခဲ့ဘူးလို့အစိုးရရှင်တွေကပြောဆိုခဲ့ပါတယ်မာကော့စ်ဟာတနက်တွေကိုတရားဝင်ဝယ်ယူခဲ့တာပါစုံစမ်းစစ်ဆေးမှုတွေကတော့မာကော့စ်ဟာဘယ်အချိန်မှာတနက်တွေကိုဝယ်ခဲ့တယ်လဲတငယ်ချင်းဖြစ်တဲ့အမေရိကန်ဘွားတနက်သမားဖာရုခ်ကိုဘယ်အချိန်မှာပေးခဲ့တယ်လဲဆိုတာတွေကိုအတိအကျသိနိုင်ဖို့အတွက်စစ်ဆေးနေပါတယ်မာကော့စ်နဲ့တနက်သမားဖာရုခ်တို့ဟာအကြမ်းဖက်တိုက်ခိုက်မှုတွေကိုလုပ်ဖို့တိုင်ပင်ခဲ့ဘူးတဲ့2012ခုနှစ်တုန်းကအစီအစဉ်တစ်စိတ်တစ်ပိုင်းအနေနဲ့တနက်တွေကိုဝယ်ခဲ့တာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်နှစ်ကုံအားလည်းရဲ့ကာလရောက်တော့မဲ့အချိန်အမေရိကန်ပြည်ထောင်စုမှာအကြမ်းဖက်ချင်းချောက်ခံရမဲ့အန်ဒီရဲ့မျိုးအမေရိကန်အာဏာပိုင်တွေကခိုင်ခိုင်လုံလုံမတွေ့သေးဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပေမဲ့တိုင်းပြည်ကိုကာကွယ်ဖို့သတိဝိရိယထားနေကြဖို့ကိုလည်းအမေရိကန်နိုင်ငံသားတွေအားလုံးကိုတိုက်တွန်းလိုက်ပါတယ် IS အစွန်းရအုပ်စုကိုထောက်ခံသူတွေရဲ့အကြမ်းဖက်တိုက်ခိုက်မှုနှစ်ခုဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာပြီးခဲ့တဲ့လကလူသေဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့နိုဝင်ဘာလကပြင်သစ်နိုင်ငံပဲရစ်မြို့မှာတိုက်ခိုက်ခံရမှုတွေကြုံခဲ့ရပြီးမှပဲအမေရိကန်လူထုရဲ့လုံခြုံရေးဟာအဓိကဦးစားပေးကိစ္စဖြစ်တဲ့အကြောင်းကိုသမ္မတအိုဘားမားကကြာတာပရင်းနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်
Today, Jinja Guman and Changa, Jinya, Pigaraba, Diminet, Season Tolo, Yemuga, my engineer, and Pippi, Sepan Sanya, Engineer Garo, Zine, Abduraman Pibare, View Yama Bantau, Janimate, Season Ago, Menechau, Nayagane, Kona, Tilan, Domita, Tons and Nil, Lizer, Lizer, Kungazene, Line Lamita, Tiago, Zerugani, Tayai, Tolum, Pigara, Pibare, View Abu Apina, Sinde, Dweller, Tube, Jesu de Mare, Jama, Shapoma.
This program has come to you from the Voice of America, Washington.